Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒေါက်တာရှင်ယာရှင်ဗီရိုအမေရိကန်တက္ကသိုလ်2024ခုနှစ်စက်တင်ဘာလ24ရက်အင်္ဂါညပိုင်းပြည်ဝင်မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထိုင်ရထုတ်ပေးနေပါပါရှင်ဗီရိုဒီယိုအစီအစဉ်တွေကို line 2 meter 3258တို့အပြင် line 1 meter 190တို့ကနေထိုင်ရနာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမသတ္တရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့နေ့ကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထိတ်တန့်ရောက်နေတဲ့နေ့ကတော့လက်ဗနွန်မှာတိုက်ခိုက်မှုတွေပြင်းထန်နေပါတယ်ကုလသမဂ္ဂထရီညီလာခံမှာအတွင်းမှုချုပ်ကမြမအရေးမိန်ကွန်းထဲမှာထည့်ပြောသွားပါတယ်ဒေါအောင်ဆန်းစုကြည်ကိုဗာတီကန်မှာခိုလုံဖို့ပုတ်ဟမ်းမင်းကြီးကကမ်းလှမ်းလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးမှတော့ဒီကနေ့ညနားဆင်ရမယ့်ထဲမှာလေးစောင်းတိုက်ခတ်မှုကြောင့်ရှမ်းပြည်မြောက်ပိုင်းမှာအရက်သားတွေသေဆုံးထဏ်ရာရခဲ့ပါတယ်
လေးလုံးပေါ်နေတယ်စနိုင်ခဲမှာနှလုံးလေးနိုင်ကျော်နှလုံးညှို့နေတဲ့ကြားပေါ့ကလေးမလေးတယောက်တည်းသုံးယောက်တော့တန်ရန်ရပြီးတော့မှတော်တော်များတယ်ပြီးပေါ်ချက်ချင်းဆိုတော့တယောက်ဆိုတော့ပြီ
းလာရှိုးမျိုးကန်တူကပြောပြပေးသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းတူရခိုင်ပြည်နယ်ဘက်မှာတော့လေးချောင်းကိုအဓိကသုံးပြီးတော့တိုက်ခတ်နေတာအပောင်းဝင်ရေးပေးတန်တင်ခဲ့တဲ့အင်းလေးဒေတာရဲ့နောက်ဆုံးအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါကိုတင်ဆက်ပေးမှာပါဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရီကိုတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်လေဗနွန်နိုင်ငံတောင်ပိုင်းကိုအစ္စရေးကလေကြောင်းကနေဒီနေ့လဲဆက်လက်တိုက်ခိုက်နေပါတယ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်နှစ်ရက်အတွင်းမှာလေဗနွန်နိုင်ငံသား950ကျော်သေဆုံးခဲ့တယ်လို့လူပေါင်း1650လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်သေဆုံးခဲ့သူတွေထဲမှာကလေးငယ်35ယောက်နဲ့အမျိုးသမီး60နီးပါးပါဝင်တယ်လို့လေဗနွန်ကျန်းမာရေးအရာရှိတွေကပြောပါတယ်လေဗနွန်တောင်ပိုင်းရဲ့အရှိဂျန်းကပြင်မှတ် 1300 ကျော်ကိုတင်းလာနေကအစ္စရေးဘက်ကတိုက်ခိုက်ခဲ့တာပါဣသရေလနိုင်ငံမြောက်ပိုင်းကိုရော့ကက်တွေနဲ့ပစ်ခတ်နေတဲ့အဖွဲ့တွေအပါအဝင်ဟစ်ဘိုလာအဖွဲ့ရဲ့ဒါဇင်နဲ့ချီတဲ့ပစ်မှတ်တွေကိုဆက်လက်တိုက်ခိုက်နေတာလို့ဣသရေလစစ်တပ်ကပြောပါရယ်လေဗနွန်အရှေ့ကျန်းဘာခါတောင်ကြားဒေသခံတွေကိုဟစ်ဘိုလာအဖွဲ့ရဲ့လက်နက်ထောက်ပို့နေရာတွေနဲ့ဝေးရာမှာနေဖို့အတွက်ဣသရေလစစ်တပ်ကသတိပေးထားပါရယ်အရက်သားတွေဘေးလွတ်ရာပြောင်းရွှေ့ဖို့သတိပေးချက်ကိုအလေးအနက်ထားဖို့ကိုလည်းဣသရေလဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကသတိပေးနေပါရယ်လူတွေထောင်နဲ့ချီဘေးလွတ်ရာထွက်ပြေးနေကြပြီးတော့အများအပြားထိခိုက်ဒဏ်ရာရနေတဲ့အခြေအနေတွေဖြစ်နေတယ်လို့ဒေတာရင်းတင်းမာမှုတွေပိုတိုးလာနေတဲ့အခြေအနေပေါ်အထူးစိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရကပြောဆိုပါရယ်ဣသရေလဘက်ကလေကြောင်းကနေဆက်ပြီးတော့တိုက်ခိုက်နေချိန်မှာပဲဣသရေလနိုင်ငံမြောက်ပိုင်းဒေတာကိုဟစ်ဘိုလာအဖွဲ့ကရော့ကက်တွေအပါအဝင်အကြိမ်တရာလောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဣသရေလစစ်တပ်ကပြောပါရယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရဲ့ရွေးချယ်မှုပြောင်းသွားအောင်တရုတ်ရုရှားနဲ့အီရန်တို့က AI ငြိမ်းချမ်းတုံးပြီးတော့ကြိုးစားနေတယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးဌာနကသတိပေးလိုက်ပါတယ်။ဒီမိုကရက်သမ္မတလောင်းကမလာဟဲရစ်စ်နဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်တို့ပြိုင်ဆိုင်ကြမယ်။သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း40လောက်သာလိုတော့ချိန်မှာပဲထောက်လှမ်းရေးဌာနတွေရဲ့စုံစမ်းတွေးရှိမှုတွေကိုတုံးသက်ပြီးတော့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးကတွေးရှိချက်အစ်ကိုတနေ့လာနေနောက်ပိုင်းကထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံသားကရွေးကောက်ပွဲနှောက်ယှက်ဖို့ကြိုးစားသူတွေဟာဖြစ်လာတဲ့သတင်းတွေကို AI နည်းပညာချက်ချင်းသုံးပြီးတော့သတင်းတူသတင်းမှားတွေလှုပ်ကြံဖြန့်နေတယ်လို့အမည်မဖော်လိုတဲ့ထောက်လှမ်းရေးတာဝန်ရှိသူတယောက်ကသတင်းတော့တွေကိုပြောကြားခဲ့ပါတယ်။ AI ကိုအသုံးချနေပေမဲ့မဲဆန္ဒရှင်တွေအပေါ်လုံးဝလွှမ်းမိုးသွားနိုင်တော့တဲ့အထိအပြောင်းအလဲတွေဖြစ်အောင်တော့မလုပ်နိုင်ဘူးလို့သူကပြောပါတယ်။ရွေးကောက်ပွဲလုံခြုံရေးကိုအဓိကတာဝန်ယူထားတဲ့ Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာဌာန CISA ကထိတ်တန့်တာဝန်ရှိသူတယောက်ကတော့ AI နဲ့ပတ်သက်လို့အများကထင်နေသလောက်ရွေးကောက်ပွဲပေါ်လွှမ်းမိုးနိုင်လောက်အောင်မလုပ်နိုင်သေးတာတွေ့ရတယ်လို့ VOA ကိုပြောကြားထားပါတယ်။ November ကျင်းပမဲ့ရွေးကောက်ပွဲမှာ AI ဉာဏ်ရည်တုသုံးပြီးတော့နှောက်ယှက်နိုင်တယ်ဆိုတာအမေရိကန်တာဝန်ရှိသူတွေအရင်တည်းကအကြိမ်ကြိမ်သတိပေးထားကြပါတယ်ရှင်။
ကုလသမဂ္ဂထရီညီလာခံမှာကမ္ဘာခေါင်းဆောင်တွေဒီနေ့မိန့်ခွန်းတွေပြောနေကြတာမှာကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံအကြောင်းလဲထည့်သွင်းပြောသွားပါတယ်။
Is unsustainable. We can't go on like these. And second, the challenges we face are solvable. But that requires us to make sure the mechanisms of international problem solving actually solve problems.
ဒီမှာမြန်မာအပါဝင်ကမ္ဘာတဝန်ပြိပခါတွေမှာအကျန်းဖတ်မှုတွေနဲ့လူသားဘေးဒုက္ခအကျက်အတဲတွေစိုးစိုးဝါးဝါဆက်ကြုံနေရချိန်မှာကုလသမဂ္ဂအနေနဲ့ကူညီဖြည့်ရှင်ပေးဖို့အကြီးအကျယ်ပြက်ကွက်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားပါတယ်။ယူကရိန်းစစ်ပွဲ၊ဂါဇာနဲ့အစ္စရေးလက်ဗနွန်နယ်စပ်အရေးပြဿနာတွေကိုလည်းသူကထောက်ပြသွားပါတယ်။ကမ္ဘာကြီးတည်ငြိမ်မှုထိခိုက်နေတာဒီတိုင်းဆက်ကြည့်နေလို့မရတော့ဘူးလို့လည်းကုလသမဂ္ဂအတွင်းမှူးချုပ်ကမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါသေးတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အလားတူပဲကမ္ဘာကြီးမှာဖြစ်နေတဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတဲ့ကိစ္စတွေကိုဒီနေ့ပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားပါတယ်။သမ္မတဘိုင်ဒန်ကအထွေထွေညီလာခံမှာအမေရိကန်သမ္မတအနေနဲ့ဒါဟာနောက်ဆုံးကြိမ်ပြောတာဖြစ်တယ်ဆိုတာနဲ့မိန့်ခွန်းကိုစတင်ခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့တော့ဒီကနေ့နေ့လယ်ပိုင်းကုလသမဂ္ဂအထွေထွေညီလာခံမှာရိုဟင်ဂျာအရေးတီးခြားဆွေးနွေးပွဲတရက်ကျင်းပဖို့ရှိပြီးကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်လည်းတက်ရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံမှာအရက်သားပြည်သူတွေပေါ်လေကြောင်းတိုက်ခိုက်မှုအပါအဝင်အကြမ်းဖက်မှုတွေကျွလွန်နေတဲ့မြန်မာစစ်ကောင်စီကိုလက်နက်နဲ့လောင်စာဆီပိတ်ပင်မှုတွေကိုချမှတ်ဖို့ကုလအဖွဲ့ဝင်နိုင်ငံတချို့ကလည်းတိုက်တွန်းပြောဆိုနေကြပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဇာပိုရီဇီးယားမြို့မှာရုရှားတိုက်ခတ်မှုကြောင့်လူတဦးထပ်မင်းနဲ့သေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းအစိုးရအရာရှိတွေကဒီကနေ့ပြောပါတယ်။လူနေအိမ်တစ်လုံးနဲ့အခြေခံအဆောက်အုံတစ်ခုလည်းထိခိုက်ပျက်စီးခဲ့တယ်လို့ဇာပိုရီဇီးယားဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်။ရုရှားဘက်ကဒုံးကျည်၄စင်း၊ဒရုန်း81စင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒရုန်း66စင်းကိုတော့ယူကရိန်းလေတပ်ကကြားဖြတ်ဟန်တာဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။Keith မြို့တော်အပါအဝင်ဒေတာ၈ခုထံမင်းဲမှာအခုလိုကြားဖြတ်တိုက်ခတ်နိုင်ခဲ့တာလို့လည်းပြောပါရယ်နိုင်ငံအလဲပိုင်း Poltava ဒေတာမှာတော့ကြားဖြတ်တိုက်ခတ်လိုက်လို့ပျက်စီးသွားတဲ့ Russia drone အပိုင်းစာတွေကစွမ်းအင်အခြေခံအဆောက်အုံတစ်ခုအပေါ်ကျခဲ့တဲ့အတွက်နေရာတချို့မှာလျှက်စစ်မီးပြတ်တောက်သွားခဲ့တဲ့အကြောင်း Ukraine အစိုးရအရာရှိတွေကပြောပါရယ်ဒီချိန်ထဲမှာပဲ Russia ကာကွယ်ရေးဝင်ကြီးဌာနကလည်း Ukraine ဘက်က Belgorod ဒေတာကိုပစ်ခတ်တိုက်ခတ်တဲ့ drone 90 Kars ဒေတာကိုတိုက်ခတ်တဲ့ drone 50နဲ့ Brian's data ကိုတိုက်ခတ်တဲ့နောက်ထပ် drone တစ်စင်းကိုပြစ်ချဖျက်ဆီးခဲ့တဲ့အကြောင်းပြောပါရရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနေ့နေ့မှာတော့လိုင်းလိုက်မီတာ190 kHz 1905အနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။ကက်သလစ်အသင်းတော်ရဲ့အကြီးအကဲပုပ်ဟမ်မင်းကြီးဖရန်စစ်ကအကျဉ်းချနေတဲ့ဒေါအောင်ဆန်းစုကြည်ကိုဗာတီကန်နိုင်ငံမှာခိုလုံခွင့်ပေးမယ်လို့ကန့်လန့်ခဲ့ပါတယ်။ဒီလာဇန်ပိုင်းမှာပုပ်ဟမ်မင်းကြီးနဲ့အာရှခရစ်ယာန်ဖုန်းတော်ကြီးတွေတီးခြားတွေ့ဆုံပွဲတုန်းကပြောခဲ့တဲ့ကောက်နှုတ်ချက်တချို့ကိုအီတလီဖုန်းတော်ကြီးအန်တိုနီယိုစပါဒါရိုကဒီကိုရီရာရီဒီလာဆီယာဆိုတဲ့နိုင်စင်ထုတ်သတင်းစာမှာဖော်ပြခဲ့တာဖြစ်ပါတယ်။ပုံရဲမင်းကြီးကဒေါန်ဆန်းစုကြည်ကိုပြန်လှုပ်ပေးဖို့တောင်းဆိုကြောင်းဒေါန်ဆန်းစုကြည်ရဲ့တားဖြစ်သူနဲ့လည်းအီတလီနိုင်ငံရောမမြို့တော်မှာတွေ့ဆုံခဲ့ပြီးဗာတီကန်မှာလာရောက်ခိုးလုံမယ်ဆိုရင်လက်ခံမယ်လို့ကန့်လန့်ခဲ့တဲ့အကြောင်းတွေကိုအာရှကခရီးယန်ဖုန်းတော်ကြီးတွေကိုပြောခဲ့တယ်လို့ခီးမှတ်တမ်းတွေအရသိရပါတယ်။မြန်မာနိုင်ငံအခြေအနေကိုဒီတိုင်းနှုတ်ပိတ်ကြည့်နေလို့မရကြောင်းနဲ့တခုခုလုပ်ရမှာဖြစ်ကြောင်းလဲအာရှခရီးယန်ဘာသာရေးခေါင်းဆောင်တွေကိုပုံဟမ်းမင်းကြီးကပြောကြားခဲ့တယ်လို့ဆောင်းပါးထဲမှာရေးထားပါတယ်။မြန်မာနိုင်ငံဟာလူတိုင်းရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုလေးစားမှုအပေါ်အခြေခံတဲ့ငြိမ်းချမ်းတဲ့နိုင်ငံဖြစ်တဲ့တို့လူတိုင်းအတွက်ဒန်းတူအကျိုးခံစားနိုင်မဲ့ဒီမိုကရေစီစနစ်ကိုလေးစားတဲ့နိုင်ငံဖြစ်တင်ပါတယ်လို့လဲပုံဟမ်းမင်းကြီးကစက်တင်ဘာ2ရက်နေ့ကနေ23ရက်နေ့ထိအင်ဒိုနီးရှားအရှေ့တီမောနဲ့စင်ကာပူနိုင်ငံတွေကိုတွားရောက်ခဲ့တဲ့ခီးစဉ်တွေမှာပြောကြားခဲ့ပါတယ်။ကက်သလစ်အသင်းတော်ချုပ်အခြေစိုက်တဲ့ဗာတီကန်နန်းတော်ဟာဆိုရင်ကမ္ဘာမှာတီးခြားလွတ်လပ်စွာရပ်တည်နေတဲ့ကမ္ဘာနိုင်ငံတစ်ခုဖြစ်ပြီးတော့အီတလီနိုင်ငံရောမမြို့တော်နာမှာတည်ရှိတာလည်းဖြစ်ပါရဲ့ရှင်။
နေရှိအချင်းချခံနေရတဲ့ဒေါအောင်ဆန်းစုကြည်မိသားစုပိုင်းတက္ကသိုလ်ရိပ်သားလမ်းနေကိုလေလံတင်ရောက်ချဖို့လုပ်နေတာမှာဝယ်မဲ့သူမရှိတာမို့ဈေးနှုန်းပြင်ဆင်တက်မှတ်ဖို့အကိုဖြစ်သူဦးအောင်ဆန်းဦးဘက်ကထပ်ပြီးတော့ကြိုးစားနေပါတယ်။လေလံတင်ဈေးနှုန်းထပ်မံလျှော့ချပြင်ဆင်ဖို့ရှောက်လဲချက်ကိုဦးအောင်ဆန်းဦးရှင်းနေတွေကလာမယ့်အောက်တိုဘာလ2ရက်နေ့မှာတရားရုံးကိုတင်သွင်းဖို့ရှိနေတယ်လို့တရားရုံးနဲ့နှီးဆက်သူတွေက VOA ကိုပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးဦးအောင်ဆန်းဦးရဲ့ရှင်းနေအဖွဲ့ကို VOA ကစူးစမ်းဆက်သွယ်ခဲ့ပေမဲ့တုတ်ပြန်ချက်မရသေးပါဘူး။ဒ ရောင်စန်းစုကြည်နေထိုင်တဲ့အိမ်ကိုနှစ်ကြိမ်လေးလံပြစ်ခဲ့ပေမဲ့အခုချိန်ထိဝယ်မဲ့သူမရှိသေးပါဘူးပထမတစ်ကြိမ်မတ်လ20ရက်နေ့တုန်းကကျပ်ငွေ315ဘီလီယံနဲ့လေးလံတင်ရောင်းချခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့လို့ဩဂတ်လ15ရက်နေ့ကဈေးလျှော်ပြီးတော့ကျပ်ငွေ300ဘီလီယံနဲ့ထပ်မံလေးလံပြစ်ခဲ့တာမှလည်းဝယ်ယူသူမရှိခဲ့ပါဘူးဒါကြောင့်လေးလံဈေးတစ်ကိုတရားပြိုင်ဦးအောင်ဆန်းဦးကဈေးနှုန်းပြင်ဆင်တတ်မှတ်ဖို့ထပ်မံကြိုးစားနေတယ်လို့တရားရေးသတင်းရောက်ကွက်တဲ့နှီးဆက်သူတွေကပြောပါတယ်။မိသားစုပိုင်းအင်ကိုဒေါင်ဆန်းစုကြည်သဘောတူညီချက်တစုံတရာမရှိဘဲနဲ့တရားရုံးကတစ်ဖက်သက်အမိန့်ချလေးလံပြစ်ရောင်းချနေတဲ့အပေါ်ဒေါင်ဆန်းစုကြည်ရှင်းနေတွေကကန့်ကွက်ထားပြီးတော့အယူခံတင်သွင်းထားပါတယ်ရှင
်။အကျင့်ပြက်ချဆမှုတွေနဲ့ဆွဲချက်တင်ခံထားရတဲ့စင်ကာပူပို့ဆောင်ရေးဝန်ကြီးဟောင်းIce Warren ကသူ့မှာအပြစ်ရှိကြောင်းဒီကနေ့တရားရုံးမှာဝန်ခံထွက်ဆိုတယ်လို့စင်ကာပူသတင်းတွေကဖော်ပြကြပါတယ်2023ခုနှစ် Transparency International အကျင့်ပြက်ခြားစားမှုညွှန်ကိန်းရကမ္ဘာအဂတိလိုက်စားမှုအနည်းဆုံး9နိုင်ငံနဲ့ပါဝင်နေတဲ့စင်ကာပူနိုင်ငံအတွက်နှစ်ပေါင်း90နီးပါးအတွင်းအစိုးရပိုင်းအကြီးအကဲတစ်ခုကပထမဆုံးရုံးတင်စစ်ဆေးတာခံရတာလည်းဖြစ်ပါတယ်အသက်62နှစ်ရှိပြီဖြစ်တဲ့ဝင်းဂျီဟောင်းအိုက်စပရန်ကိုအင်ချမ်းမြေတထေးကြီးအွန်ဘန်စင်စီကနေပြီးတော့ဒေါ်လာထောင်ချီလက်စားခဲ့တယ်ဆိုပြီးအကျင့်ပြက်ချဆမှုနဲ့ပြီးခဲ့ဇူလိုင်လကဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်ရှင်
ကမ္ဘာ့ရေယာဉ်အင်ဒီယာကောင်စီ ICWC တက်သည့်ပညာရှင်များအဖွဲ့ကနိုဝင်ဘာကျင်းပမဲ့ဆွေးနွေးပွဲတစ်ခုအတွက်စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေကိုဖိတ်ကြားထားပါတယ်။လက်နက်ကိုင်အဖွဲ့တစ်ခုခေါင်းဆောင်တစ်ယောက်နဲ့ဒီအကြောင်းတိုက်ရိုက်သိတဲ့နောက်ထပ်သတင်းစစ်မြစ်နှစ်ခုကိုအခြေခံပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ချင်းကချင်နဲ့ရခိုင်လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုနိုဝင်ဘာလလယ် New Delhi မြို့တော်မှာကျင်းပမဲ့ဆွေးနွေးပွဲကိုဖိတ်ကြားထားတယ်လို့ဘန်ကောက်ပို့သတင်းစာမှာကိုးကားပြီးတော့ဖော်ပြထားပါတယ်ဒီဆွေးနွေးပွဲကိုစစ်ကောင်စီကိုတက်ရောက်ဖို့ဖိတ်ကြားထားခြင်းရှိမရှိဆိုတာတော့မသိရသေးဘူးလို့လည်းသတင်းမှာရေးသားထားပါတယ်အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာ S J Shanga အုပ်ချုပ်ရေးအဖွဲ့ထဲမှာပါဝင်တဲ့ ICWC တက်သည့်ပညာရှင်များအဖွဲ့ဟာအိန္ဒိယအစိုးရကငွေကြေးပံ့ပိုးထားတဲ့အဖွဲ့ဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လီနဲ့အတူကျွန်မလေးမာတို့ကပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပချက်တွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးကြပါတယ်စစ်ကောင်စီကိုလေရင်စီတင်ပို့ဖို့ရက်ဆိုင်ဖို့အင်အားကြီးနိုင်ငံတွေကပါဝိုင်းဝန်းတိုက်တွန်းနေချိန်မှာပဲစစ်တပ်ကလေကြောင်းတိုက်ခတ်မှုတွေဆက်လက်ပြီးတော့လှုပ်ဆောင်နေပါတယ်ရှမ်းပြည်မြောက်ပိုင်းမှာအပြင်းထန်ဘုံကျဲတိုက်ခတ်နေတာကြောင့်နှစ်ရက်အတွင်းအရတား5ဦးမကတေဆုံးခဲ့ကြဒေသခံတွေကပြောပါတယ်စစ်လေရင်တွေအကြိမ်ပေါင်းများစွာပြန်တမ်းပြီးတော့ဝေဟင်တိုက်ခတ်မှုတွေလုပ်နေတာကြောင့်အရက်သားတွေတေဆုံးဒဏ်ရာရနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင
် MNDAA ကိုကန့်တပ်အုပ်ချုပ်ထားတဲ့လာရှူးမြို့ကိုစစ်ကောင်စီကလေကြောင်းကနေအပြင်းထန်ဘုံကျဲတိုက်ခတ်နေပြီးဒီကနေ့မှဘုံလေးလုံးထပ်မံကျဲချခဲ့တာကြောင့်အရက်သားတူတေဆုံးပြီးတော့လူပေါင်းတဒါဇင်နီးပါးဒဏ်ရာရခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါတယ်အလားတူမင်းညကလည်းတရနယ်လေးနဲ့တိုက်ပွဲဖြစ်ပွားနေတဲ့တီဘောမြို့နယ်တဝိုက်လေရင်3စီးနဲ့ဘုံကျဲတိုက်ခိုက်တာကြောင့်မိသားစု4ဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါရတယ်။ဒီကနေ့မနက်အစောပိုင်းတိုက်ခိုက်မှုအခြေအနေကိုလာရှိုးမြို့ကန်တူက VOA ကိုအခုလိုပြောပါရတယ
်။လေးလုံးပေါ်အနေနဲ့တနင်္ဂနွေမှာနှလုံးလေးနိုင်ကျော်နှလုံးမြို့နယ်ရဲ့ကြားပေါ့။ဖူလီလိုက်ဟိုတယ်မှာတနုံဖူလီလိုက်ဟိုတယ်ကဆယ်ချက်ကျော်လာမယ်အဲ့ဒီမှာကြာနော်အဲ့ဒီပိုက်ပချမ်းတော့မဟုတ်နော်တော်တော်ထိရပါတော့နော်တနုံကတော့ဒီရထန်ဟိုတယ်ကိုထိတယ်အဲ့နာမျက်နှာချင်းဆိုင်တန်နေရအကုန်ထိရပါနောက်တလုံးရတော့ရက်ွက်နေဥပ္ပထအေးဟောင်းရဲ့အရှိမှာကြာအဲ့နာတော့အကုန်ထိရနောက်တလုံးရတော့ရက်ွက်နေမှာချက်ပြင်ဆိုင်နေမှာကြီးအဲ့အဲ့ရဲ့အရှိမှာမီးလောင်သွားဒီချက်ကလည်းကလေးမလေးတယောက်တည်းငါသုံးရတော့တန်ရန်ရလေးနိုင်ကျော်သားကသုံးရကြတယ်လည်းရှိရလေဒီမှာတော်တော်များရဲ့ဟုတ်ပြီဈေးအောင်တဲ့လူတွေပြောပြအားရေးပေါ်ချက်ချင်းဆိုတော့တယောက်ကျော်တော့ရှိ
ဒီကနေ့မနက်လာရှိုးမြို့ကိုဘုံကျဲတာဟာ၅ချိန်မြောက်ဖြစ်ပြီးတော့ဒီတစ်ချိန်လေကြောင်းတက်ခတ်မှုမှာအထူးအပြည့်အစီများပြားကြောင်းအဲ့ဒီလာရှိုးဒေသခံကပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီလေကြောင်းကနေပြင်းအားပေါင်900ဘုံတွေနဲ့ကျဲချခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကစစ်ကောင်စီကလေကြောင်းကနေစတင်တက်ခတ်ခဲ့ပြီးဒီလ၈ရက်နေ့ကတော့ရက်ွက်စနစ်အားကစားရုံနဲ့ရေပူစမ်းအနီးက Silver Sky Hotel အပါအဝင်နေရာနှစ်နေရာကိုထပ်မံတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်စက်တင်ဘာလ၉ရက်နေ့ကလာရှိုးမြို့ပေါ်လေကြောင်းတိုက်ခိုက်မှုမှာလူတအူးသေဆုံးပြီးတော့၁၀ဦးလောက်ဒဏ်ရာရခဲ့တယ်လို့ဆိုပါရယ် စစ်ကောင်စီကအခုလိုလာရှိုးမျိုးကိုပြစ်မှတ်ထားပြီးတော့လေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အပေါ်မြို့ကလူမှုကူညီရေးဆောင်ရွက်နေသူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်ဖြစ်တာတော့မဖြစ်သင့်ဘူးပေါ့ရာအရင်လေအင်းဒီပေါ်ဦးတော့လေဟောလဲသူအခုနာမည်ကတီဗီရေးနာမည်လေဟိုဘောတိုက်ပွဲဖြစ်တဲ့နေရာမှာတည်ရဆိုရင်လက်ခံရရှိတာပေါ့ဗျာအခုတော့ဘာတိုက်ပွဲမှမရှိဘဲနဲ့ဟောပြောတယ်ဒီမှာတော့တောင်းမှန်တာလည်းရှိတာပေါ့ဗျာတောင်းမှန်တယ်ဆိုတာဘယ်လိုပေါ့ဒီတော်စင်မဖြစ်တဲ့မလုပ်ဘူးပေါ့ဒါပဲရှိတာပဲဒါမှမဟုတ်ဒီလိုမျိုးခံရရှိရလေဒီလိုပြဿနာရရှိရလေဘုံမှန်မလို့ကြည့်ကြတာ
ဒီလ23ရက်နေ့တနင်္လာနေ့ညနေပိုင်း3နာရီကျော်အချိန်မှာတော့တီဘောမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာကြောင့်အရက်သားထိခိုက်သေဆုံးမှုရှိကြောင်းတနင်္လာရက်ပြန်ကြားရေးတာဝန်ခံလွေးရည်ဦးကပြောပါတယ
်တီဘောမှာဆိုရင်မနေ့ကဒီညနေ3နာရီခွဲဝင်းချင်းမှာအဒီအာနာလွယ်ဆိုတဲ့လီဆူရွာမှာလာရောက်ပြီးတော့ပုံကျဲတိုက်ခိုက်တယ်အဲ့ဒီတိုက်ခိုက်မှုကြောင့်အရက်သားဒီ4ဦးကတော့ထိဆုံးသွားတယ်ဒီအမျိုးသားတော်ဒေသတော်ရတိခတ်ရပါတယ
်ဒီဆုံးသူတွေကိုတီဘောမြို့နယ်နယ်စည်းမခြားပရိုက်တာအသင်းကတွားရောက်ကူညီခဲ့ကြောင်းလဲအသင်းတောင်ရှိသူရဲ့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်လေကြောင်းတက်ခတ်မှုတွေကြောင့်အရသာထိခိုက်တဲ့ဆုံးတာတွေကိုကာကွယ်ဖို့လေရင်စီတင်သွင်းတာတွေကိုပိတ်ပင်ဖို့လိုအပ်နေကြောင်းတအံ့အမျိုးသမီးဖွဲ့ DWO ကပြောရေးဆိုခွင့်ရှိသူကအခုလိုတိုက်တွန်းထားပါတယ်
ကျမတို့ကအောက်တော့လျှောက်လဲတောင်းဆိုလာနေတယ်ဒီလိုမျိုးမပြလေအောင်ဒီမြန်မာပြည်တွင်းမှာလုံးဝလင်းစီပြတ်ပေါက်မှုအဆင့်ထိကျမလုံးနိုင်နေဆိုရင်ဒါဖက်တလန်းကလည်းကာကွယ်ပေးနိုင်မယ်လို့ကျမတို့ကပြောလင့်တာပေါ့နော်အဲကြောင့်မလို့လင်းစီတင်သွင်းမှုတွေအာထုတ်လုပ်မှုတွေကိုလုံးဝရပ်တန့်ပေးဖို့အတွက်တက်ဆိုင်ရာနေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့ပံ့ပိုးမယ်ဆိုရင်တော့ဒါကျမတို့မြန်မာပြည်သူပြည်သားတွေအဲဖက်တလန်းကလည်းကာကွယ်ပေးနိုင်မယ်လို့ကျမတို့လင့်တာပေါ့နော်
တဟန်ရဖအဖွဲ့အစည်းတွေအနေနဲ့အဂိုလာတွင်းကလည်းလေရင်စီတင်သွင်းမှုပြေပင်ရေးအတွက်တောင်းဆိုထားပါတယ်။ဒီအပိုင်းအတွင်းမှာတော့အမေရိကန်၊ဂျပန်၊အိန္ဒိယနဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ Quad ခေါ်လေးနိုင်ငံထိပ်သီးအစည်းအဝေးကမြန်မာနိုင်ငံကိုဂျက်လေရင်စီအပါအဝင်လက်နက်တင်ပို့တာတွေမလုပ်ဖို့တိုက်တွန်းကြောင်းသဘောထားထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။
လေကြောင်းတိုက်ခတ်မှုကြောင့်ရှမ်းပြည်မြောက်ပိုင်းမှာအရက်သားတွေတေဆုံဒဏ်ရာရနေတဲ့တဲ့ကိုစီသူကပြောပြပေးခဲ့တာပါတစ်ဆက်တည်းပါပဲရခိုင်ပြည်နယ်ဘက်မှာလည်းစစ်တပ်ကလေကြောင်းကိုအဓိကတုံတိုက်ခတ်နေတာပါဒီသတင်းကိုဆက်ပြောပြချင်ပါတယ်စစ်ကောင်စီတပ်တွေဟာရခိုင်ပြည်နယ်ဘက်မှာလည်းလေကြောင်းကိုအဓိကတုံပြီးတော့တိုက်ခတ်နေပါတယ်အခုရပိုင်းအရခတပ်တော်အေဘက်ကထိုးစစ်ဆင်တိုက်ခတ်နေတဲ့ဂွားနယ်မောင်တော်မြို့နယ်တွေပေါ်စစ်တပ်ကလေကြောင်းကနေတိုက်ခတ်လို့အရက်သားတွေတေဆုံဒဏ်ရာရနေပါတယ်စစ်ပွဲတွေမရှိသေးတဲ့မြို့နယ်တွေမှာတော့စစ်တပ်ကစစ်ပြင်ဆင်မှုတွေလုပ်နေတယ်ဆိုရတဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါရှင
်။ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားနှစ်ဖက်တိုက်ပွဲတွေဒီရက်ပိုင်းသိပ်ပြင်းပြင်းထန်ထန်ဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီဘက်ကမြို့နယ်တော်တော်များများအပေါ်လေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတန်တွဲမြို့နယ်ကကြေးဝါတချို့ကိုလေကြောင်းကနေပုံကျဲခဲ့တာကြောင့်တိုက်ဆုံထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့အမ်းမြို့နယ်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့စီရေးအခြေအနေကိုစောင့်ကြည့်နေသူတယောက်က VOA ကိုပြောပါတယ်
။တောင်ပိုင်းကွာနန်းတန်တွဲဖက်ကိုတို့ရဲ့ဒီစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေရှိတယ်ဟိုတလို့အဆိုရင်ဒီတန်တွဲမြို့နယ်အဲ့ပေါက်တူးပေါတူကြည့်ရွာအဲ့ပေါတူကြည့်ရွာရှောင်းဖြောက်ဘက်ကိုလာလို့ပြစ်လို့အဲ့လူသေသွားတာရှိတယ်။ဟိုအမ်ဖဲကကြာတော့ဒီတိုက်ပွဲကတော့တကယ်ပြပါဘာပြောလို့လဲ။ဒါပေမဲ့ဒီစက်ကောင်စီရဲ့နဘခအထိုင်ပြစ်ထားတဲ့ဒီဌာနချုပ်စခန်းတွေကအတွေ့လေးပြစ်တဲ့အဲ့စင်းနှလုံးတွေးပြစ်တဲ့အဲ့ rocket တွေနဲ့လည်းပြစ်တယ်။ပြီးရင်ဒီလန်နန်ကြီးအထိုင်ရှာထားတဲ့စခန်းတွေအဲ့ဒါတွေကလည်းလှမ်းပြစ်နေတယ်အဲ့နေရာစုံတွေကိုအဲရှိတယ်ထန်ပြန်ပြီးတော့
ရခိုင်ပြည်နယ်မှာမြို့နယ်ဆယ်ကူနဲ့တက်စကန်တော်တော်များများကိုအေအေဘက်ကတိမ့်ပိုက်နိုင်ခဲ့ပြီးနောက်မှာစစ်တပ်ဘက်ကမြေပြင်တိုက်ပွဲတွေထက်လေကြောင်းကိုအဓိကထားပြီးတိုက်ပွဲမရှိတဲ့နေရာတွေကိုပါဘုံကျဲတိုက်ခိုက်တာတွေလုပ်နေပါတယ်။ဒီရက်ပိုင်းအတွင်းမှာပဲစစ်တွေမြို့နယ်နဲ့ပေါက်တော်မြို့နယ်တွေကကြေးဝါတွေကိုလေကြောင်းတိုက်ခိုက်ခဲ့တာကြောင့်အရက်သားတချို့တိုက်ဆုံထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လည်းသူကဆက်ပြောပါတယ
်။စစ်ကောင်စီဖက်ကတရဝန်ကြိုးထားတာပေါ့နော်။ဒီရန်နိုင်မန်းဆိုတဲ့လေကြောင်းစစ်ဆင်ရေးလုပ်မယ်ဆိုတဲ့စကားနဲ့အငင်းဒီရခိုင်ပြည်မှာမောင်တို့ရင်ဒီပေါက်တို့ရင်နောက်ထပ်ကျန်တဲ့မျိုးတွေအဲ့စစ်တွေတစ်ပွေးမရှိတဲ့စစ်တွေမျိုးတွေပန်းဝန်းကျင်တွေရင်တန်တွေးရဒီကွာမျိုးတွေအဲ့ဖက်တွေကိုတို့ရင်သူတို့ကအကုန်လုံးကိုတို့လေကြောင်းနဲ့ပြစ်တာတွေဒီအသေးပြောက်တွေအများကြီးရှိတယ်ထိခိုက်ဒဏ်ရာတွေရတဲ့ဟာတွေရှိတယ်အဲ့ဒါတွေတချို့နေရာတွေကကြတော့သူတို့ लेजाउन ने पिट ठा खे रे दाबे मे यखाई पि मा गा फोन असे दे म्या रे छिका मा ते दे लु रे डन आ रे लु रे म ती नाय मु रे आरा दे ले अ म्या यी छि दे
आरखा टट ई अ ने ने तन ड्वे म्यु ने को तैं बाई पि नाउ बाई मा ग्वा ने माउ नो म्यु ने रे को सलेट थोसे सिन ताई खाई नी रा बा दाबे मे ले तछा तैं बाई पो जान छि नी दे रे म्यु ने रे को ले वन ये पैस सो ठा रे लो ए बक का ब्यो सो ठा बा रे सिक कौ सी बक का रो चौ फ्यु टोंग गौ मन आउ ने सिट ट्वे म्यु ने रे मा सिन इन आ फिट दिन ना रे म्यु पि मा छान सी यो का रा रे छि नी रे लो डेटा गन ने का ब्यो बा रे अ थु तु ဖြင့် စစ်တွေ မြို့နယ် မှာ ဆိုရင် ကန်နာလန် တစ်လျှောက် ကို ခြံစည်ရိုး ကာယံ ထားသလို ထောင်ချီ တဲ့ လုံခြုံ ရေး တွေ ချထား တယ် လို့ လည်း မြို့ခံ တူဦး က ပြော ပါတယ်
အခု လက် ရှိ ဆိုလို့ရှိရင် တို့ ဒီ စစ်တွေ ပေါ့ စစ်တွေ စိတ်ကန် ကန်နာလန် ပြီးလို့ရှိရင် စစ်တွေ မြို့ တဲ့ တစ်ထောက် ဆိုရင် လုံခြုံ ရေး အင်အား 1000 လောက် ချထား တယ် လို့ ပြောတယ် ပြီးွားပြီ ခြံစည်ရိုး ကတော့ တော့ မနေ့ ရော တော့ ပြီးွားပြီ အဲ့ဆက် တီဝ အခု လူ တွေ တွားလို့ မရ တော့ အခု နောက် ပိုင်း က လုံခြုံ ရေး တွေ ပြေး ချ ထား တယ် စစ်တွေ ဟိုတယ် ခတ် ကို ဆို တွား လို့ မရ တာ လေ
ဟုတ်တယ်စစ်တပ်စစ်သားရဲ့ရဲသားရဲ့ရှိတယ်စစ်တွေမျိုးအနီးအနားကျေးရွာတချို့ကဒေသခံတွေကိုတော့မြို့တွင်းကိုအတင်းရွှေ့ပြောင်းခိုင်းတာတွေရှိတယ်လို့ဖမ်းဆီးစစ်ဆေးနေတာတွေလည်းရှိတယ်လို့သူကဆက်ပြောပိုက်ဆိတ်ရယ်ဆိုရင်အဲ့ဒီတုံးခုပေါင်းပြီးလို့ရှိရင်အဲ့ဒီတုံးခုပေါင်းရင်လူ 900 လောက်ကမျိုးထဲဝင်သွားပြီအဲ့ဒီလူတွေကဗမာနေလဲဆိုတော့အခုလက်ရှိပြီးတော့ဒါကန်တော်ကြီးနားမှာလေအဲ့ဒီပြီးတော့ဒါဖုန်ကြီးကြောင်တော်ဝိုင်းမှာနေတယ်လို့ပြောတယ်
ဟုတ်တယ်အဲ့ရွာမှာကတော့မနေရဘူးရွာကတော့အကုန်တိုက်ပွဲအတွင်းအရက်သားထိခိုက်တိုက်ဆုံမှုတွေလည်းတိုးလာနေပါတယ်ဒါပြင်တိုက်ပွဲတွေကြောင့်တိုင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာစာဝတ်နေရေးကျန်းမာရေးပညာရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်မှာစစ်တပ်ဘက်ကလေကြောင်းကိုအဓိကသုံးပြီးတော့တိုက်ခတ်နေတဲ့အကြောင်းကိုကျွန်တော်ပြောပြပေးခဲ့တာပါအခုတော့ရေဘေးတန်တင်ခဲ့တဲ့အင်းလေးဒေသရဲ့နောက်ဆုံးအခြေအနေကိုလည်းနားဆင်ကြပါမယ် ရှမ်းပြည်နယ်အင်းလေးဒေသမှာရက်တည်င်းပတ်နှစ်ပတ်ကျော်ကြာရေဘေးသင်းမှုမှာလူခုနှစ်ဦးထံမနေ့တေဆုံးခဲ့ပြီးတော့တောက်တုံးရင်နဲ့စားနပ်ရိတ်ခါအကူအညီတွေဇက်တိုက်လိုအပ်နေကြောင်းဒေသခံတွေကအဖြေအဖြေကိုပြောပါတယ်
ရေဆက်ပြီးတော့ကြီးနေတာကြောင့်အင်းလေးကရွာတချို့ရေနစ်မြုံနေစေပဲဖြစ်ပါတယ်အင်းလေးကရေဘေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆူမောင်ကပြောပြပေးပါရှင်မြန်မာနိုင်ငံမှာယာယီမုံတိုင်းတိုက်ခိုက်တဲ့အခြေအနေကြောင့်ရေဘေးတံတင်ခဲ့ရတဲ့ဒေသတွေထဲမှာရှမ်းပြည်နယ်ကခီးသွားဒေသတွေလည်းတော်တော်များများပါဝင်ခဲ့ပါတယ်အဲ့ဒီထဲကနာမည်ကျော်အင်းလေးကန်ကြီးတ ပြပါတယ်။ရေဘေးတံကိုသတင်းနှစ်ပတ်ကျော်ကြာအောင်ကြုံတွေ့ခဲ့ရပြီးတော့အခုမှတော့ရေဘေးတင်ဒုက္ခသည်တွေကဖုန်ကြီးเจ้าနေနဲ့စာတင်เจ้าနေမှာအစုလိုက်ပြုံလိုက်ခိုးလုံနေကြရတယ်လို့အင်းလေးဒေသခံတူကပြောပြပါတယ
်။ညိုသေးတော့နင်းနေတော့ကြရတယ်ဗျ။နင်းနေပါတော့ဒါအင်းကြရတယ်ဦးဗျာမ။ဒီမကြရသေးတော့ဒီလိုတော့ဒီတိုင်းခက်ခဲနေဦးမှာပဲလေနော်။အင်းနေရှိတဲ့ရေရကြတော့အခုသုံးလို့တော့တိုက်အဆင်မပြေဘူးလေနော်။တော့ဖို့ရေရစားပေါ့ဗျာ။ဟိုသုံးဖို့ရေရစားပေါ့အဲ့လိုမျိုးဖြစ်နေရဗျာ။ဟုတ်။ဟောရေရလေးတော့တည့်ရနေရတဲ့မော်ကိုအခုဆိုရင်တော့မှ15ရက်လောက်ရှိနေပြီလေ။အလူချင်းလေးကလည်းလာကြတယ်ဗျာနော်။အဝေးတနေရာနေလာလူတွေတော့လည်းကျွန်အင်းလေးကိုစားကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ်ဗျာ။အလူချင်းကတော့မြေသားလိုလူတာပဲလေနော်။အားနာတယ်ဗျာအဲအကြောင်း။တော့တည့်ရတလီတည်းမဟုတ်ဘူးလေနော်။
အင်းနဲ့ကတချို့ရွာတွေကိုရေလွှမ်းမိုးနေတဲ့အတွက်သွာလာဖို့ခက်ခဲနေပါတယ်။ဒါကြောင့်အစာပိုင်းမှာတော့အကူအညီတွေမပေးပို့နိုင်တာတွေလည်းရှိခဲ့ပါတယ်။အဲ့ဒီနေရာတွေကိုဒေသခံဆက်လေတွေနဲ့အလှရှင်တွေဟာအခုရက်ပိုင်းထဲမှာမှရောက်ဖြစ်ခဲ့တယ်လို့ပြောပြပါတယ်။ရေပြန်ကျသွားတဲ့ကုန်းဘက်ရွာတွေမှာလည်းနှုံးတွေတင်ပြီးကြံခဲ့တယ်လို့အင်းတိန်ရွာဘက်ကသွားရောက်ကူညီခဲ့သူတဦးကပြောပြပါတယ
်။အင်းတိန်ကတော့မနေ့ကတော့ရေကနောက်ထပ်တပီလောက်ကျတယ်။လွန်ခဲ့တော့ဘက်နောက်ကနေတပီလောက်ကျတယ်ပေါ့နော်။ကျွန်တော်အင်းတိန်မှာအင်းတိန်ကောင်းရှိတယ်အင်းတိန်အလေအင်းတိန်ရှေ့အင်းတိန်အနောက်ဆိုမှအဝိုင်း၄ဝိုင်းရှိတယ်ပေါ့နော်အဲ့တော့အင်းတိန်ကောင်းဘက်ကတော့သူကအင်ဂျူလာတွေရှိတယ်ဈေးတွေပြက်စီးသွားတယ်ရာကြီးတွေကသုံးလို့မရတော့လူတည်ဆုံးမှုလည်းရှိတယ်အင်းတိန်ကောင်းပေါ်မှာပေါ့နော်အလောင်းစိန်မှာလည်းအဲ့ဒီရောကတော့ရေမကြံတော့ဘူးဒါပေမဲ့တစ်ခါတိုက်ဘူးဆိုလို့ရှိရင်လုံးဝအိမ်ကတဝက်တိတိနှုံးဖုံးသွားတာ
အင်းတိန်ရွာမှာပြီးခဲ့တဲ့စက်တင်ဘာလ၁၂ရက်နေ့ကဘလူးချောင်းရေရုတ်တရက်တက်လာပြီးတော့ချောင်းနီးမှာနေထိုင်တဲ့ဆစ်ဆောင်ပြည်သူတချို့ရေးစည်းတဲ့မျောပါသွားပြီးအဲ့ဒီထဲကခုနှစ်ဦးအသက်ဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာမှာအခုချိန်ထိရေပြန်မကျသေးလို့သွားလာရေးခက်ခဲနေတော့မယ်လို့ကူညီခဲ့သူတဦးကလည်းပြောပြပါတယ်
။မနက်တည်းကတော့ကားလမ်းနေရာတော့မရသေးဘူး။ကားလမ်းမရဘူးဆိုတာက
အရင်အစဉ်ဒါအင်းတင်းတင်းဆိုတာကသူကဒါသုံးပေါ်ရွာပေါ့နော်အင်းနေရဒီကားရောက်နေရပေါ့ဒါပေမဲ့အခုဒီကြောင်ရည်ရင်ဖြစ်တဲ့အတွက်ကားလမ်းနေတော့ပေါ့လို့မရသေးဘူးကျွန်တော်တို့အင်းတင်းကုန်းရွာကြီးရဲ့ကားရောက်တယ်အဲ့ကနေလေကြီးသွားတယ်ပေါ့နော်အဲ့လိုအင်းလေးကတော့ဒီကလိုတာစားတောက်လေးခါဘူးဒီကလိုပဲ
ရေဘေးတင်းတဲ့ထန်းကြောင့်ရှမ်းပြည်နယ်မှာတော့ရေကြီးမြေပြိုမှုတွေဖြစ်ပြီးတချို့နေရာတွေမှာအသေးပြောက်များခဲ့တယ်လို့သိရပါတယ်အင်းလေးမှာတော့ရေပြင်မှာနေထိုင်တဲ့ဒေသခံတွေအတွက်လူထိခိုက်မှုမရှိပေမဲ့တောင်ကျရေကြတာကြောင့်အင်းတိန်ရွာဘက်မှာတော့ဆစ်ရှောင်ပြည်သူတို့အသက်ဆုံးခဲ့ရတယ်လို့သိရပါတယ်။သတင်းနှစ်ပတ်ကျော်အောင်ရေဘေးတံတင်ခဲ့ရတဲ့အင်းလေးဒေသမှာတောက်သုံးရေနဲ့စားနပ်ရိက္ခာအကူအညီကအရေးပေါ်လိုအပ်နေဆဲဖြစ်တယ်လို့ VOA ကပြောပြပါတယ်ရှင်။
အင်းလေးဒေသမှာရေဘေးတင်ခဲ့လို့လူ9ဦးထပ်မံသေဆုံးပြီးတော့အကူအညီတွေလည်းလိုအပ်နေတဲ့အကြောင်းမဆူမုံကပြောပြပေးခဲ့တာပါ။အင်္ဂါညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံလေကသတင်းဆောင်မတစ်ခုကိုနားဆင်ကြရပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်တွေတစနဲ့တစနီးကပ်လာတဲ့အချိန်မှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ Democrat သမ္မတလောင်းကမ်လာဟဲရစ်တို့ဟာမဲရရှိဖို့အဓိကကြတဲ့ပြည်နယ်တွေမှာစည်းဝါးရေးပြန်အရှိန်ကောင်းလာအောင်ဆောင်ရွက်မဲ့သူတို့ရဲ့အစီအစဉ်တွေကိုလိုက်လံရှင်းလင်းပြသပြီးတော့အစည်းရုံးနေပါတယ်။ VOA သတင်းတောက် Scott Stans ပြပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါရှင်
။ဒီမိုကရက်တွေရဲ့ပြန်ပြင်းမြဲဆွမ်းရင်ဦးစားပေးမူဝါဒကြောင့်မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေချင်းကြောက်ခံနေရပြီလို့ Donald Trump ကမဲရဖို့အဓိကကြားတဲ့ပြည်နယ်ဖြစ်တဲ့ Michigan မှာအခုလိုပြောပါရယ်
။ China is going to take over all of
it. ဖျက်စစ်ကောင်းတဲ့တခြားဆက်ဆက်ပစ္စည်းတွေထုတ်လို့ရောင်းချနိုင်တာကြောင့်တရုတ်ကမကြခင်မှာလုပ်ငန်းတွေအားလုံးကိုလက်ဝကြီးအောင်မှာပါ။ကျွန်တော်တို့ကတော့ဘာတက်နိုင်မှာမဟုတ်ပါဘူး။တခုရှိတာကတော့ကျွန်တော်တို့မှာဓာတ်ဆီတွေအများကြီးရှိပေမဲ့ဘယ်လိုသုံးချရမှန်းမသိဘူးဖြစ်နေကြပါလေ။သူတို့ပေါ်ပေါ်မှာထုတ်လုပ်နေတဲ့ပစ္စည်းတခုကိုကျွန်တော်တို့ကဘာကြောင့်နောက်ကလိုက်လုံနေကြတာပါလဲ။
ခုချိန်မှာစီးပွားရေးပြန်ကောင်းလာဖို့နဲ့ငွေကြေးဖောင်းပွားမှုရော့ချဖို့အမေရိကန်တွေလိုလားနေတာပါ။ Trump နဲ့ဒုသမရ JD Vance တို့ကတော့ Kamala Harris ကိုအပြစ်တင်ပါတယ်။
Exploding inflation ငွေကြေးလွန်မင်းဖောင်းပွားနေတာ Kamala Harris ကြောင့်ပါ။စားစရာတောင်မဝင်နိုင်ကြတဲ့အဖြစ်ကလည်း Kamala Harris ကြောင့်ပါ။အမေရိကန်မိသားစုတွေအိမ်ယာနဲ့အတီတကျမနေနိုင်တာဟာလည်း Kamala Harris ကြောင့်ပါ
။ Harris ကပထမအကြိမ်အိမ်ဝယ်သူတွေပထမအကြိမ်မိဘဖြစ်လာသူတွေနဲ့အသေးစားလုပ်ငန်းရှင်တွေအပေါ်အခွန်လျှောက်ပေးမယ်လို့ပြောပါရယ်အမေရိကန်စီးပွားရေးပြန်အားကောင်းလာအောင်ဆောင်ရွက်ရမှာတစိ့တစ်ပိုင်းအနေနဲ့ Republican တွေကြောင့်စိတ်ဝမ်းကွဲပြားတာကိုအဆုံးသတ်အောင်ဆောင်ရွက်ဖို့လဲပါဝင်တယ်လို့ထောက်ခံမဲရဖို့အရေးကြီးတဲ့ Pennsylvania ပြည်နယ်မဲဆွယ်စည်းရုံးပွဲအတွင်းပြောပါရယ
် Is the price of groceries still too high?Yes.
စားသုံးကုန်ဈေးနှုန်းတွေတက်နေတာကိုရှော့ချဖို့ကြိုးစားရမှာပါ။ကျမကတော့အကြောက်တရားကြီးဆိုးအောင်ခြောက်လန့်နေတာတွေ၊တယောက်နဲ့တယောက်ကြားစိတ်ဝမ်းကွဲအောင်ဖန်တီးနေတာတွေကိုအသွင်သင့်အမြင်သင့်နဲ့ပြောင်းလဲပြစ်ဖို့ယုံကြည်မှုအပြည့်ရှိတယ်ဆိုတာကိုပြောချင်ပါတယ်
။ American ပြည်တော်စုကိုသူဥဆောင်မှသာအနာဂတ်ကောင်းလိမ့်မယ်လို့ Trump ကပြောပါတယ်။2020ရုံးကသာသူပြန်အနိုင်ရမယ်ဆိုရင်သွေးငုံတွေအပေါ်အခွန်တိုးကောက်ပြီးတော့စီးပွားရေးလည်းအခုထက်ပိုကောင်းလာမှာဖြစ်တယ်လို့ဆိုပါတယ်။2020သမရရွေးကောက်ပွဲမှာသူသာအနိုင်ရသူဖြစ်တယ်ဆိုပြီးတော့လေဂူရတိပြောနေတာပါ
2020တုန်းကတကယ်မနိုင်ခဲ့ဘူးဆိုရင်အခုလိုနောက်တစ်ချိန်ရွေးကောက်ပွဲထပ်ဝင်မှာမဟုတ်ပါဘူးဒါပေမဲ့တကယ်ကိုနိုင်ရသားနဲ့စူးစူးဝါးဝါးကြုံခဲ့ရတာပါဒါမျိုးနောက်တစ်ချိန်ထပ်ဖြစ်မခံတော့ပါဘူ
းဒီမိုကရက်ဒုသမရလောင်းတင်ဝေါ့စ်ကကျောင်းဆရာလေးလုတ်ခဲ့ဘူးတာကြောင့်အကောင်းဆုံးတင်ပြနိုင်သူဖြစ်စေရမယ်လို့ပြောပါတယ်
I think I'm a pretty good teacher and I would always
ကျွန်တော်ကဆရာသမားကောင်းတယောက်အဖြစ်ရည်တည်ပြီးကိုကျောင်းသားကျောင်းသူတွေအမှန်တရားကိုရှာတွေ့အောင်သင်ကြားပေးပါတယ်။တခါတလေပထမအကြိမ်မှာသင်ခန်းစာမယူတတ်ကြပါဘူး။ Donald Trump လည်းပထမအကြိမ်တုန်းကသင်ခန်းစာမယူနိုင်တာကြောင့်အခုနိုဝင်ဘာမှာနောက်တစ်ကြိမ်သူသင်ခန်းစာထပ်ကြုံရမှာပါ။
ရွေးကောက်ပွဲနဲ့ပတ်သက်ပြီးကောက်ယူတဲ့စစ်တမ်းတွေအရဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်တွေဟာအခုချိန်ထိလူလူထောက်ခံမှုတိတ်မကွာသေးပဲရှိနေတာပါခင်ဗျာ
အမေရိကန်ရွေးကောက်ပွဲအတွက်စီးရုံးရေးတွေအရှိန်မြင့်နေတဲ့အကြောင်းသတင်းဆောင်မကိုကိုအောင်ကတင်ဆက်ပေးခဲ့တာပါမကြခင်မှာတော့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ
် View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington Bureau ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ည လိုင်းဒိုမီတာ51 kHz 585တို့အပြင်စနစ်တနင်းနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အတန်းရုပ်တံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ရဲ့2024ခုနှစ်စက်တင်ဘာလ24ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ View ရဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကို9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 32 kHz 9303ည9383ည line to meter 51 kHz 585စနစ်တနင်္ဂနွေမှာဆိုရင်တော့ line meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေရဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရေးကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကဘာတလခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်အစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းတနှစ်ထက်တနှစ်အကြီးအကျယ်ဆုတ်ယုတ်လာတဲ့စိုက်ပျိုးရေးလုပ်ငန်းဟာလက်တလောနိုင်ငံအနှံ့ရေကြီးရေရှမ်းဖြစ်ရကြောင်းအခြေအနေတွေပို့ပို့ပြီးတော့ဆိုးရွားလာပါတယ်။အဲ့ဒီထဲမှာမှပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ဒေသတစ်ခုဖြစ်တဲ့ကရီနီပြည်မှာဆိုရင်စိုက်ပျိုးကင်းအများစုဟာရေမြုပ်ပျက်စီးကုန်သလိုဝမ်းစာအတွက်တူလောင်ထားတဲ့သီးနှံတွေလည်းရေထဲပါသွားပါတယ်။ဒီအကြောင်းဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါရှင်။
ဒီအနေနဲ့ရန်ကုန်ဝင်ရောက်တိုက်ခတ်ခဲ့တဲ့ယာဂီတိုင်ဖုံးမုံတိုင်းအဖျားခတ်တဲ့အနေနဲ့ဒီလဆက်တင်ဘာ9ရက်နေ့လောက်ကစပြီးမြမပြည်အနှံ့ချိန်ကမပြတ်မိုးအကြီးအကျယ်ယွာသွန်းခဲ့ပါတယ်တစ်ဆက်တည်းမှာပဲစိုက်ပျိုးမြေအများစုရှိတဲ့အလဲပိုင်းဒေသအပါအဝင်နိုင်ငံရဲ့၅ဘုံတစ်ဘုံဟာစိုးစိုးဝါးဝါးရေကြီးရေရှမ်းဖြစ်နေတာသတင်းတွေမှာအလွယ်တကူမြင်တွေ့ကြရပါတယ်တောင်ကုန်းတောင်တန်းတွေရှိကြတဲ့တိုင်းရင်းသားဒေသတွေမှာလည်းအခုတခါမှာတော့ရုတ်တရက်တောင်ကျရေတွေထိုးဆင်လာပြီးရေကြီးလာတဲ့အတွက်အသက်အိုးအိမ်တွေဆုံးရှုံးခဲ့ကြရပါတယ်။အဲ့ဒီအထက်မှာမှပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ကင်းနီပြည်မှာဆိုရင်ရှိပြည်သားစိုက်ခင်းတွေရေမြုပ်ပျက်စီးကုန်ကြသလိုဝမ်းစာတူလောင်ထားတဲ့သီးနှံတွေလည်းရေထဲပါကုန်ပါတယ်။ဒါနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာရေဘေးကူညီရေးတွေလှုပ်ဆောင်ပေးနေတဲ့ကျေးလက်မြေပရာဟိတအဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကသူမြင်တွေ့ကြုံတွေ့နေရတာတွေကိုအခုလိုပြောပါဗျ။
အတိကကဒီအထက်ကနေပြီးတော့ရေစီးစင်းလိုက်တော့ဒီမိုးပြက်ဆဲကိုရေရီရဆူရောက်တယ်။မိုးပြက်အဲ့ဒီဟာကိုဖောက်ချလိုက်တော့ကရင်နီပြည်တပိနယ်လုံးကိုကြီးသွားတာပေါ့အဲ့လိုဖြစ်သွားပါ။ကရင်နီပြည်နယ်ရဲ့လောလောဆယ်ရေမြုပ်သွားတာဒီမန်ဆုံမြို့နယ်နောက်ပြီးတော့နမခုတ်မြို့နယ်တွေပါတယ်။ဟိုနေ့ကကျွန်တော်တို့သွားလူတဲ့နေရာဆိုလွိုင်ကော်နဲ့သူကတအားကတ်သွားပြီပေါ့နော်။လွိုင်ကော်အချိန်မှကိုရောက်သွားပြီ။အချိန်မှ7မိနစ်လောက်ထမောင်းလိုက်ရင်လွိုင်ကော်မြို့ပေါ်ရောက်သွားပြီပေါ့နော်။သူတို့ကများသောအားဖြင့်တော့အလုံးဒီရေအောက်ကိုရောက်သွားတာတော့စပားကင်းနေပေါ့နော်။ဒီဘက်တွေမှာဆိုရင်သူကအချို့နေရာတွေမှာဆိုရင်သူက300ဒီဆိုင်တယ်ပေါ့။အခုချိန်ဆိုလို့ရှိရင်တချို့ကပြောင်းမှုကလည်းရှိတယ်နောက်တစ်ခုကဒီခရမ်းဒီတို့မုံငင်းတို့သူကငရုတ်တီစိန်တို့အားလုံးအစုံဆိုင်တယ်ပေါ့ဒီတိနှံစုံဆိုင်ပြေးရောက်တယ်ပေါ့နှမ်းနေရောစပားတွေကအကုန်လုံးကအရင်ရှိပြီးသားလူကလည်းလုံးဝကိုတည်ချိန်မရှိလိုက်ဘူးရေကြီးတာအကုန်လုံးရေနဲ့မျောပါသွားတာတွေရှိရပေါ့နော်အဓိကလက်ရှိဆိုလို့ရှိရင်ဒီပင်လေပင်လို့ဖြစ်သွားတဲ့အတွက်စိုက်ပျိုးရေးနဲ့ပတ်သက်လာမမစိုက်ပျိုးလို့စားလို့မရဘူးမရတဲ့အပြင်လူတောင်မှပဲမသေးအောင်ဒါလူပြီးတော့ပြေးနေရတဲ့အချိန်ပေါ့နော်ချို့ရွာရင်မှဆိုလို့ရှိရင်ရေကတဖြည်းဖြည်းကြီးရင်းနဲ့ကိုသွားတက်လာပေါ့နော်ခဏတာအတွက်မှဥမာတထအိမ်နေမြုပ်ကုန်တယ်နောက်ခဏလေးတွန်းမှပဲနှစ်ထအိမ်နေကဒီသူ့ခေါင်းမူနာအထိရောက်ကုန်တယ်အဲ့လိုတွေဖြစ်ကုန်တော့တချို့ရွာသူရွာသားတွေလည်းသူတို့လည်းပေးလွတ်ရအောင်ဖြည့်ပြောင်းကြရတာရှိရယ်စိုက်ပျိုးရေးတယ်မဟုတ်မွေးမြူရေးတွေပါထိခိုက်တာငါးကန့်နေဆိုအလုံးကြီးအောက်ပိုင်းရောက်ကုန်တော့သူတို့မှကျွေးနဲ့ယူပြီးတော့ဒီစိုက်ပျိုးရေးတို့မွေးမြူရေးတို့လောက်တာအခုလိုရေးကြီးလိုက်တော့ပါတစ်ခုပန်သူတို့မှမကြံတော့ဘူးပေါ့နော်အဲ့လိုလူတွေလည်းအများကြီးရှိပါတယ်ပေါ့
ဒါ့အပြင်အဲ့ဒီဒေသမှာ KNY ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတာရောလမ်းပန်းဆက်သွယ်ရေးမကောင်းတာရောကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်ဖို့ကလည်းမလွယ်ကူပါဘူး။မြေပြန့်ကနေစွန်စားပြီးတွားရောက်တဲ့ပရဟိတအဖွဲ့တချို့ကိုလည်းလမ်းမှာဂိတ်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကခွင့်မပြုဘူးလို့သိရပါတယ်။ဒါကြောင့်မြမပြည်အလဲပိုင်းမှာပရဟိတအဖွဲ့မျိုးစုံတွားလို့ရသလောက်အကူအညီပေးကြတာတွေကိုအင်တာနက်လူမှုကွန်ရက်မှာအလွယ်တကူတွေ့မြင်ကြပြီးမဲ့ KNY ပြည်မှာတော့ရေးပေးကယ်ဆယ်ရေးကူညီရေးလှုပ်ဆောင်ပေးနေတဲ့အဖွဲ့တွေဟာတော်တော်ကိုနေပါလွန်ပါတယ်။ KNY ပြည်မှာရှိတဲ့ဒေသကာကွယ်ရေးအဖွဲ့ဝင်တွေကတော့ရေးပေးကယ်ဆယ်ရေးကူညီရေးတွေကိုလှုပ်ဆောင်ပေးနေတာတွေ့ရတယ်လို့ကျေးလက်မြေပရဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကပဲအခုလိုပြောပါတယ်။
ဒါကတော့ကျွန်တော်တို့ဒီဘက်ပြည်နယ်မှာရှိတဲ့လူတွေအားပြန်ပြီးတော့အခုလက်တလော့မှာကူညီနေတာတွေတွေ့ရတယ်ပေါ့နော်မြန်မာပြည်အလဲပိုင်းနဲ့သူတို့ဒေသရင်းနဲ့မတူဘူးလို့ဆိုဒီပြည်သူတွေကိုကူညီဖို့အတွက်ကားတွေပါရင်လည်းအဲ့လိုလာတဲ့အခါမှာဒီစစ်တပ်ကိတ်တွေကနေပြန်ပြီးတော့ဟိုသူတို့ပေးမဝင်ဘူးပေါ့နော်နောက်ကိုပြန်ခိုင်းတယ်ပေါ့အဲ့လိုတွေလည်းရှိနေတယ်ကင်းနီပြည်နယ်ကကြတော့ဘယ်လိုဖြစ်လဲဆိုတော့အခုကင်းနီပြည်နယ်ရေးကြီးမှုကိုအဓိကပြန်ပြီးတော့ကူညီပေးနေတဲ့လူတွေကတော့ပို့နေတဲ့ရဲမေရဲဘော်ထောက်ဖို့အဲဒီလိုလူတွေကလည်းအများကြီးဥဆောင်ပြီးတော့လှုပ်ပေးနေတာတွေရှိရပေါ့နော်
အခုရေကြီးနေတာတွေဟာအရင်ကဖြစ်တောင်ဖြစ်ခဲအညာဒေသနဲ့ပဲခူးတိုင်းအရှိတ်ချံရန်ကုန်တိုင်းကရင်နဲ့မွန်ပြည်နယ်ဒေသတချို့မှာဖြစ်ပြီးစိုက်ပျိုးကင်းတွေအားလုံးရေမြုပ်ကုန်ပြီးတချို့ဒေသတွေကရေကျတဲ့အချိန်တွေမှာဆိုရင်လဲရေစည်းနဲ့အတူမျောလာတဲ့သဲတွေရွှန့်တွေဟာလယ်ရေရာတွေအပေါ်ကိုဒူးတဲ့ကြီးကြီးမားမားဖုံးလွှမ်းသွားပါတယ်ဒါကြောင့်ပြန်လဲစိုက်ပျိုးဖို့ပြန်လဲထူထောင်ဖို့အတွက်ကတော့အချိန်တော်ကြာကြီးလှုပ်ဆောင်ရအောင်မှာဖြစ်ပါတယ်အခုယာဂီတိုင်ဖုံမုံတိုင်းကြောင့်အိနီချင်းထိုင်းနိုင်ငံမှာလည်းရေကြီးရေရှမ်းစိုးစိုးဝါးဝါးခံစားရပြီးမဲ့ထိုင်းအစိုးရကသူ့ပြည်သူတွေကိုရဟတ်ရင်တွေအသုံးပြုပြီးကူညီကယ်ဆယ်ရေးတွေအများဆုံးလှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံမှာတော့ KNP အညာဒေသနဲ့ပဲခူးတိုင်းအရှိတ်ချမ်းတို့မှာစိုက်ပျိုးကင်းတွေဟာမြစ်ပြင်ကျဲကြီးလိုဖြစ်ကုန်တဲ့အတွက်ဒေသခံတွေကအနီးအနားကတစ်ပင်တွေပေါ်အိမ်ခေါင်မိုးတွေပေါ်မှာကဲသူကူသူတွေကိုစောင့်မျှော်နေကြရပါတယ်နိုင်ငံကမှာတော့အဲ့ဒီလိုအခြေအနေတွေကြုံတွေ့နေရတဲ့ရေဘေးဒုက္ခသည်တွေကိုရဟတ်ရင်နဲ့အမြန်ဆုံးကယ်ဆယ်ကူညီကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့အခုလိုရေဘေးကိုစစ်ကောင်စီကရဟတ်ရင်တွေကိုအသုံးပြုကဲဆဲတာမရှိပါဘူး။ဒါပေမဲ့လည်းစစ်ကောင်စီကပြည်တွင်းစစ်မှားရဟတ်ရင်တွေကိုအသုံးပြုပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေလို့ကလေးတငယ်တွေပါတေဆုံးကုန်ကြရပါတယ်။အာနာသိန်းစစ်ကောင်းဆောင်မင်းအောင်လှိုင်ကတော့ဒီလစက်တင်ဘာလ18ရက်နေ့ကတိုင်းပြည်ရေကြီးနေတဲ့အချိန်မှာပကံဖျားဖူးသွားပြီးရဟတ်ရင်နဲ့ပြန်လာအပေါ်ကနေကြီးရှုတဲ့အခါမှာတော့အခုတခါရေကြီးတာဟာအဆိုးဝါးဆုံးဖြစ်ကြောင်းပြင်မနာမြို့နယ်မဟာပြူဟာသာသနာ့ဗိမာန်ရေဘေးကယ်ဆယ်ရေးစခန်းမှာဝန်ခံပြောဆိုခဲ့ပါတယ်ဒါအပြင်စိုက်ပျိုးမြေတွေပျက်စီးသွားတာကိုအမြန်ပြင်ဆင်ပြီးနှွေစပါးအမြန်ဆုံးစိုက်ပျိုးနိုင်အောင်နဲ့မိုးစပါးအတွေ့ဆဲရည်တွေအလုံးလောက်ရှိကြောင်းပြောသွားပါတယ်ဒါပေမဲ့လည်းလက်တလောမှာစိုက်ပျိုးမြေရင်သာမကကြေးရွာတွေပါပျက်စီးကုန်တဲ့အတွေ့ဒေသခံတောင်သူလယ်သမားတွေဟာအယားအယာဆုံးရှုံးကုန်ကြပါတယ်အဲ့ဒီလိုရွာပြက်အိမ်ပြက်စိုက်ပျိုးကင်းတွေပျက်စီးကြတဲ့ကျေးလက်တောင်သူလယ်သမားတွေကိုမကြခင်မှသကောင်စင်းကောက်တော့မှဖြစ်တဲ့အတွက်မိမိအိမ်မိမိဒေသကိုအမြန်ပြန်ကြဖို့လဲသူကသက်ဆိုင်ရာအဖွဲ့အစည်းတွေကိုလူသိရှင်ကြားညွှန်ကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုပြည်ပကဝင်ရောက်ဆွတ်ဖက်နေတယ်လို့အရင်ကအများရန်ဆွဆွဲပြောဆိုနေပေမဲ့အခုတခါကျတော့ရေဘေးကယ်ဆယ်ရေးအတွက်ပြည်ပအကူအညီတွေတောင်းခံလိုက်ပါတယ်မြန်မာနိုင်ငံရေဘေးအတွက်ဗြိတိန်နိုင်ငံကနေအခုတခါဒေါ်လာ 1.8 သန်းအပအဝင်ပြီးခဲ့တဲ့ဇွန်လကစလို့ဒေါ်လာ 2.5 သန်းအကူအညီပေးထားကြောင်းရန်ကုန်မြို့ရှိဗြိတိန်တန်ယုံ Facebook လူမှုကွန်ရက်မှာကြေညာထားပါတယ်တချိန်တည်းမှာပဲအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကလည်းမြန်မာနိုင်ငံကိုအကူအညီပေးမယ်လို့ရန်ကုန်မြို့ရှိအမေရိကန်တန်ယုံကနေကြေညာထားပါတယ်ဒါအပြင်ရန်ကုန်ရှိအမေရိကန်တန်ယုံကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ online dashboard မိတ်ဆက်ပေးထားပါတယ်အဲ့ဒီကနေတစင်အချက်အလက်တွေကိုရယူနိုင်ပြီးစားနပ်ရိက္ခာဖူလုံရေးနဲ့ရာသီဥတုဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းနိုင်အောင်အထောက်အကူပြုထားပါတယ်အဲ့တစ်ဆက်တည်းမှာပဲ EU ဥရောပသမဂ္ဂကမြန်မာနိုင်ငံရေဘေးအတွက်လူသားချင်းစာနာမှုအကူအညီဖြင့်ယူရိုငွေ 1.2 သန်းထောက်ပံ့မယ်လို့ကြေညာလိုက်ပါတယ် EU အနေနဲ့ယာဂီမုန်တိုင်းတန်ခံရတဲ့တခြားနိုင်ငံတွေကိုလည်းထောက်ပံ့မှာဖြစ်ပေမဲ့မြန်မာနိုင်ငံကအများဆုံးရရှိမှာဖြစ်ပါတယ်ဒါအပြင်ကုလသမဂ္ဂစာနယ်ဧကအစီအစဉ် WFP ကလည်းအကူအညီတွေပေးဖို့ပြင်ဆင်နေပါတယ်။အိန္ဒိယကလည်းမကြာခင်ကအကူအညီတချို့လာပေးခဲ့ပါတယ်။မြန်မာနိုင်ငံမှာအခုလိုရေကြီးရရှမ်းဖြစ်လို့စိုက်ပျိုးမြေဧကတသန်းနီးပါးလောက်ပျက်စီးပြီးကျွဲနွားတသိန်းကျော်သေဆုံးကုန်တယ်လို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီကထုတ်ပြန်ထားပါတယ်။ဒါအပြင်သေဆုံးသူပေါင်းကပထမပိုင်းက300ဝန်းကျင်ရှိပြီးပျောက်ဆုံးသူတွေလည်းရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းနေပေမဲ့အဲ့ဒီတဲ့မကများနိုင်တယ်လို့အခုအခါမှာပြောကြားလာပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာရေဘေးကြောင့်ဒုက္ခရောက်နေသူ6သိန်း3000ကျော်ရှိပြီးအရေးပေါ်အကူအညီတွေလိုအပ်နေလို့နိုင်ငံတကာကအကူအညီပေးဖို့ပန်ကြားထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩဇာအစီအစဉ်ကိုကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ပါမြန်မာနိုင်ငံရဲ့ပြောင်းလဲမှုအပေါ်မှာရုပ်ပြောင်းကာတွန်းတွေနဲ့သတင်းစာမဂ္ဂဇင်းတွေမှာရေးဆွဲဖော်ပြနေတဲ့နိုင်ငံကျော်ကာတွန်းဆရာမောင်မောင်ဖောင်တိန်ဟာ2021ခုနှစ်အာဏာသိမ်းမှုအပြီးမှာအမေရိကန်နိုင်ငံကိုခိုလုံခွင့်အနေနဲ့ရောက်ရှိနေပါတယ်အခုလက်ရှိမှာလည်းနိုင်ငံရေးကာတွန်းတွေကိုဆက်ပြီးတော့ရေးဆွဲနေတာပါသူဖြတ်တန်းရေးဆွဲခဲ့တဲ့ကာတွန်းအကြောင်းနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
ကျွန်တော်လက်ရှိပေါ်ကာတွန်းကြီးရေးဖြစ်ပါတယ်လက်ရှိတော့ကျွန်တော် TVB English version TVB new English new မှာကျွန်တော်ကာတွန်းကြီးတပတ်တပုံရေးဖြစ်နေပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကာတွန်းကြီးရေးဖြစ်နေပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲပေါ်မှာရုပ်ပြောင်းကာတွန်းနဲ့ပုံဖော်ပေးနေတဲ့ကာတွန်းဆရာမမောင်ဖောင်တိန်ပဲဖြစ်ပါတယ်မမောင်ဖောင်တိန်ဟာမြန်မာနိုင်ငံကသတင်းစာမဂ္ဂဇင်းတွေမှာပါနိုင်ငံရေးနဲ့ပတ်သက်တဲ့ရုပ်ပြောင်ကာတွန်းတွေနဲ့ဝေဖန်ရေးသားသူတူလည်းဖြစ်ပါတယ်ခေတ်အဆက်ဆက်ကနိုင်ငံရေးရုပ်ပြောင်ကာတွန်းရေးဆွဲရာကနေ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းမှုအပြီးမှာအမေရိကန်နိုင်ငံကိုကိုလုံကွင်းနဲ့ရောက်ရှိလာခဲ့တာပါသူရေးဆွဲခဲ့တဲ့နိုင်ငံရေးရုပ်ပြောင်ကာတွန်းတွေနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေကာတွန်းဆရာမမောင်ဖောင်တိန်နဲ့တွားရောက်မေးမြန်းထားပါတယ်
ဟိုကျွန်တော်တိနားလဲသလောက်ပြောရရင်ကဘာပေါ်မှာပေါ့နော်ကဘာပေါ်မှာဒီနယ်နမိတ်စည်းတွေဘာသာစကားတွေစာပေတွေကိုကြော်လွားနိုင်တဲ့ဥစ္စာဂီတရယ်ပကြီးရယ်ကာတွန်းရယ်လို့ဒါကျွန်တော်တိထားတဲ့အတိပေါ့နော်တခြားလည်းရှိနိုင်တယ်အဲ့မှာကျွန်တော်ကာတွန်းတွေကိုငယ်ငယ်တွေကရေးလာတဲ့အခြေအနေမှာခုနပြောသလိုပေါ့ဘာသာမတူတဲ့လူတွေလူမျိုးမတူတဲ့လူတွေကြားထဲမှာပါဒီကောင်ကအုံနဲ့ပြောရရင်စပီးကပြာဒီတည်င်းစာသားတွေကအခက်ခဲရှိနိုင်ပေမဲ့ကာတွန်းပကြီးနဲ့ဂီတအဲ့လောက်ကြော်လွားနိုင်တယ်ဆိုတော့တတိထားမိတဲ့နောက်ပိုင်းမှာကျွန်တော်လူထုကြားထဲမှာပေါ့နော်အာတည်င်းစာတစ်စောင်ကိုဖတ်ကြည့်မယ်ဆိုရင်တည်င်းနေအများကြီးပါတဲ့အထဲမှာတကယ်တည်င်းစာရဲ့အထဲမှာပါတဲ့ကာတွန်းခွက်လေးတွေကိုရှားပြီးတော့ဖတ်တဲ့တဲ့စာတစ်စောင်လုံးမှာကာတွန်းတွေပဲရွေးပြီးတော့ရှာဖတ်တဲ့လူတွေအမြောက်အများရှိတာကိုလည်းကျွန်တော်သတိထားမိလာကာတွန်းရေးပြီးတဲ့နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ကာတွန်းတွေကဟိုကျွန်တော်ကာလာခစ်ကာလာတစ်ခုမှာသတင်းတွေကိုပြန်ပြီးတော့ဘယ်လိုခေါ်လဲ highlight လွယ်လွယ်ကူကူအချိန်တိုတိုအတွင်းနဲ့စာတွေအများကြီးဖတ်စရာမလိုပဲနဲ့ပေါ့နော်ဟိုဒီစာဖတ်တဲ့ဒီတည်နေဟိုနေပါလေဖတ်နေတဲ့လူတွေစီကိုအချိန်ဟိုချိန်တွတ်တွတ်အတွင်းမှာတိတိယောယောပို့နိုင်တဲ့ဥစ္စာပေါ့နော်နောက်ပြီးတော့ကလေးလူကြီးမရေးပါခုနပြောတော့ပြောသလိုပဲဘာသာလူမျိုးဘာမဆိုမြည်သူမဆိုနားလဲနိုင်တဲ့ဒီအနုပညာပစ္စည်းပေါ့နော်အဲ့လိုပဲထင်ပါတယ်အဲ့ဒါကြောင့်အလူထုကြမှာကျွန်တော်တို့ဆိုကျွန်တော်တိတလောက်ဆိုကတ်တွန်းဟာ78ရာစုလောက်ခရေကဒီကဘာမှာပေါ်လာတဲ့ဘောနပုံနစ်ပုံနစ်ကတော့အနေနဲ့ပေါ်လာတဲ့ချက်ယနေ့အထိကျွန်တော်တို့နီးပညာတွေအမျိုးမျိုးပြောင်းလဲသွားပြင်မဲ့ကတော့ဒီရေစီးထဲမှာဒီရှိနေတာကိုလည်းခင်ဗျားတို့လည်းသိမှာပေါ့နော်ဒါမျိုးအားကြောင့်မို့ဒီကတော့ကျွန်တော်လူထုကြားထဲမှာအခုချိန်ထိဒါကျွန်တော် ကူတွေပုံစံမျိုးပြောပြတာပါဟိုအငင်းပွားကြချင်းလဲရှိမှာပေါ့နော်ဟိုကျွန်တော်ကတ်တန်ရေးခဲ့တဲ့တတန်းနဲ့ဟိုပြန်ကြည့်လိုက်လို့ရှိရင်တော့ကျွန်တော်ဘက်တစ်ဖက်မှာတော့ရရပြီးတော့ရေးခဲ့တဲ့ကတ်တန်ဆရာတယောက်တော့ဟုတ်ဘူးလို့ကိုကူကတော့ထင်တယ်ပေါ့နော်ဒါပေမဲ့ရက်ခဲ့တဲ့ဘက်ကလည်းကျွန်တော်တွေ့ကတော့ဒါအဖိနှိမ်ခံနေဘက်ဒီဟိုကျွန်တော်တို့ပြောရရင်ဒါခံစားနေရတဲ့သူတွေဘက်ကနောက်ဓမ္မဘက်ကရက်ခဲ့တဲ့ကတ်တုံမျိုးတွေပဲရေးခဲ့ပါတယ်ကျွန်တော်စိတ်ထဲတော့အဲ့လိုပဲထင်တယ်ပေါ့နော်ကျွန်တော်အများဆုံးစူးစမ်းပြီးကျွန်တော်ဘက်တစ်ခုကိုရရင်တော့အဓိကတော့ဗျာလူတို့ကျွန်တော်တို့နိုင်တစ်ချိန်ကတော့ကျွန်တော်ပြည်တွင်းမှာကတ်တုံရေးခဲ့တဲ့အချိန်ဆိုတော့ကျွန်တော်တို့မြန်မာလူတို့ဘက်ကရက်ခဲ့တဲ့ဘက်ပဲရှိပါတယ်ကျွန်တော်စစ်တပ်ဘက်ရယ်ပါတီဘက်ရယ်အစွဲမရှိပါဘူးကျွန်တော်အဆွဲရတော့လူတူပဲမှာပဲရှိပါတယ်ကျွန်တော်ကတ်တန်ဆရာတယောက်ကတ်တန်ရေးသူတယောက်အနေနဲ့ပြောရရင်တော့ကျွန်တော်ကတ်တန်ရဲ့အခြေခံကတော့ကျွန်တော်တို့လူကတ်တန်ဖတ်တဲ့သူတွေကိုပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့လေးနဲ့ရေးကြတာများပါတယ်ကျွန်တော်တို့ဒီကာလမှာတော့ကျွန်တော်တို့ကတ်တန်တွေဟာခက်တံမှုတွေဒေါသတွေပါကောင်းပါနေလာလိမ့်မယ်ဗျဒါပေမဲ့တစ်ချိန်မှာပျော်ရှင်စရာကတ်တန်လေးတွေပြန်ဖတ်နိုင်ဖို့အတွက်မျှော်လင့်ပါတယ်ပြန်လဲဖတ်နိုင်ကြမယ်လို့အဲဒီလိုပျော်ရှင်စရာကတ်တန်လေးတွေပြန်လဲဖတ်နိုင်ကြမယ်လို့ကျွန်တော်လည်းယုံကြည်ပါတယ်အဲကတ်တန်လေးတွေကိုလည်းဖန်ပြီးပေးခြင်းပါသေးတယ်ခင်ဗျာ
နိုင်ငံကျော်ကတ်တန်ဆရာမမောင်ဖောင်တန်ရဲ့နိုင်ငံရေးကလောင်ရဲ့အကြောင်းပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
။ကတ်တန်ဆရာပြောပြတဲ့နိုင်ငံရေးရုပ်ပြောင်ကတ်တန်တွေအကြောင်းယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးသွားတာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်အလှည့်ပါ။နိုဝင်ဘာလ5ရက်မှာကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာသမ္မတလောင်းတွေတစ်ဖက်နဲ့တစ်ဖက်အပြင်းထန်ပုတ်ခတ်မပြောကြကြဘူးအဓိကပါတီကြီးနှစ်ရက်ကလွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်လှုပ်ကြံတက်ဖြတ်မှုအပြီးမှာအမေရိကန်လွှတ်တော်အမတ်တွေကအခုလိုတိုက်တွန်းလိုက်တာပါ VOA သတင်းတော် Arash Arabasidi ပေးပို့တဲ့ဒီသတင်းကိုတော့ကိုအောင်ကပြောပြပေးပါရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ဒုတိယအကြိမ်လှုပ်ကြံခံရပြီးနောက်မဲဆွယ်စည်းရုံးရေးခီးစဉ်တွေပြန်ထွက်နေပါပြီ။သူလှုပ်ကြံခံရတာသမ္မတဂျိုးဘိုက်ဒန်နဲ့ဒုသမ္မတကမ်လာဟဲရစ်တို့ရဲ့တွေးထုတ်မှုတွေအကြောင်းဖြစ်တယ်ဆိုပြီးတော့လည်းအကြောင်းပြချက်ခံနိုင်လုံလုံမရှိပဲပြောဆိုနေတာပါ။အင်ဘီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီမိုကရက်သမ္မတလောင်းကမ်လာဟဲရစ်ကအခုလိုလှုပ်ကြံမှုနဲ့ပတ်သက်လို့အလွန်စိတ်မကောင်းကြောင်းနဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုလည်းပြစ်တင်ရှုတ်ချကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲကာလအတွင်းအကြမ်းဖက်မှုတွေကြောင်းအထူးလုံခြုံရေးအဖွဲ့ Secret Service အတွက်အသုံးစရိတ်ပူချပေးတဲ့ဥပဒေကိုလည်းလွှတ်တော်မှတခဲနဲ့အတည်ပြုနိုင်ခဲ့ပါတယ်
။ The bill is passed and without objection the motion to reconsider is laid on the table.
Pennsylvania ပြည်နယ်ကလှုပ်ကြံမှုကြောင်း Trump နေရွက်ကြီးစံထိမှန်သွားတာနဲ့ပတ်သက်လို့လုံခြုံရေးအဖွဲ့ရဲ့အားနည်းချက်ဖြစ်ကြောင်း Secret Service တာဝန်ရှိသူတွေကဝန်ခံပါတယ်။ခုအခါမှာလှုပ်ကြံမှုနဲ့ပတ်သက်လို့ရောဘာကြောင့်နိုင်ငံရေးကြမ်းဖက်မှုတွေဖြစ်ပွားလဲဆိုတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ပါတီနှင်းအလုံးကခေါင်းဆောင်တွေကတင်းငွေနေနေရုံကပြောပါတယ
်တ
ခုခုကြောင့်အခုလိုရိုက်ခတ်ခံရတာပါတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ငြင်းကုန်ပြောဆိုနေကြတာတွေကိုပြန်ကြည့်မယ်ဆိုရင်ပြောတာတခြားအတိတ်ပဲဖွင့်ဆိုပုံကတခြားဖြစ်နေတတ်ပါတယ်ဒါကြောင့်အပြောဆိုတွေစင်ကြင်ရပါမယ
်
ယူကောဝဲကာလာတွင်ထုံးစံအတိုင်းပြင်းပြင်းထန်ထန်ငင်းခုန်ပြောဆိုရမှာတချို့အနေအထားတွေကမတူပါဘူး Republican ပဲဖြစ်ဖြစ် Democrat ပဲဖြစ်ဖြစ်ကိုပြောချင်ရင်ပြောအကြမ်းဖက်မှုလုံဆော်တာတဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုချုံချရမှာဖြစ်ပြီးအမေရိကန်လူမှုအတိုင်းအဝိုင်းအတွင်းမှာဒါတွေကိုနေရာပေးလို့မရပါဘူ
းအခုရက်ပိုင်းအတွင်း Republican သမ္မတလောင်း Trump မှာ Ohio ပြည်နယ် Springfield မြို့မှာနေထိုင်တဲ့ Haiti နိုင်ငံကရွှေ့ပြောင်းချေချလာသူတွေဖြစ်တဲ့ ဟေးရှမ်းတွေဟာဒေတာကန်တွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုတတ်စားတယ်ဆိုပြီးတော့ဆက်လက်ပြောဆိုနေပါတယ်Republican တွေဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးနဲ့မြို့အုပ်ချုပ်ရေးအကြီးအကဲကတော့ Trump ဆွဆွဲတာတွေမဟုတ်ဘူးဆိုပြီးညှင်းဆိုပါတယ် Springfield မြို့ကန် Haitian တွေကတော့စိုးရိမ်နေကြတာပ
ါ Since we are Haitian
ဒီမီဒီယာတွေမှာဖော်ပြနေတာကြောင့်ကျွန်တော်တို့ Haitian တွေကြောက်နေကြပါတယ်ကျွန်တော်တို့ကဘဝတိုးတက်ရာလမ်းကြောင်းကိုလာရှာကြတာပ
ါ The guy
လူတယောက်ကကျွန်တော်ကိုကြည့်ပြီးတော့ရိုင်းဆိုင်ဆိုင်ဆဲပါတယ်ပြီးတော့ဓာတ်ထုတ်ပြတယ်လို့လဲနောက်တဦးကပြောသွားတာကအပြောဆိုရေးစင်ကျင်ကြဖို့တိုက်တွန်းမှုတွေရှိနေတဲ့ကြားမှာပဲကိုယ်စလဲလောင်းတွေကတော့အရင်အတိုင်းဆက်လက်မဲဆွယ်စည်းရုံးနေကြသေးပ
ါ Kamala Harris is
Kamala Harris ကအရွေးခံရရင်တော့ American အိမ်မက်တွေကိုသူကအဆုံးသတ်မှာပါတမနာဖြစ်တဲ့သူမဟုတ်ပါဘူးမိုင်းချင်ပေမဲ့လည်းပြောရမယ်ဆိုရင်သူကတမရကိုမဖြစ်ထိုက်သူပ
ါ
ပြည်내အုပ်ချုပ်ရေးမှူးအဖြစ်ဝင်အရွေးခံတဲ့ Republican တွေကနာဇီရေးလို့ကြွေးကြော်ပြီးဂုဏ်ယူနေကြပါတယ်ကျွန်တော်တို့လူတွေနဲ့မတူဘူးဆိုတာကိုမသိကြအောင်စောင့်နေကြရမလို့ပါဘူ
းနိုဝင်ဘာ9ရက်မတိုင်ခင်အချုပ်ပြည်내တွေမှာကြိုတင်မဲတွေပြင်းနေကြပါပြီခင်ဗျာ
အမေရိကန်ရွေးကောက်ပွဲနဲ့ပြင်းထန်တဲ့ဝေဖန်မဲဆွဲမှုအကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှယ်ကိုရောက်ပါပြီအာနာရှင်သက်ဆိုးရှီအောင်ကမ္ဘာလက်ခီးသွားတွေပါမချမ်းကြောက်လန့်အောင်လှုပ်ပြီးတော့အဲလ်ဘေးနီးယားနိုင်ငံမှာထိန်းချုပ်ခဲ့တာကိုမမေ့ကြရအောင်ပြတိုက်ဖွင့်ပြသထားပါတယ်နိုင်ငံသားဧည့်သည်တွေဘလို့ထောက်လန့်ခံရတယ်လဲဆိုတာပြသထားတဲ့ခီးသွားပြတဲ့ကိုမတ်စုမြတ်မွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ဗော်ကန်ကျွန်းဆွယ်နောက်ဖက်မှာတည်ရှိတဲ့အယ်ဘေးနီးယားနိုင်ငံဟာအခုလက်ရှိပါတီစုံဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံဖြစ်မလာခင် 1954 ခုနှစ်ကနေ 1985 ခုနှစ်အထိကွန်မြူနစ်အာဏာရှင်အန်ဖဲဟော်ဂျာရဲ့အုပ်ချုပ်မှုကိုခံခဲ့ရပါတယ်အာဏာရှင်လက်ထက်တုန်းကအယ်ဘေးနီးယားပြည်သူတွေသာမကကမ္ဘာလက်ခီးသွားဧည့်သည်တွေကိုပါစောင့်ကြည့်ထောက်လှမ်းခဲ့တယ်ဆိုတာကိုအမှတ်ရနိုင်စေဖို့အတွက်ဒူရက်စ်မြို့မှာပြတိုက်တစ်ခုဖွင့်လှစ်ပြသထားပါတယ်ဆက်လက်ပြခွက်ထဲအတံဖန်းဆက်ထည့်ထားတာမျိုးကစပြီးနိုင်ငံတော်ဝိုင်းနိုင်ငံသားသားဧည့်သည်တွေတဲခိုနိုင်တဲ့ဟိုတယ်18ခုမှာထောက်လှမ်းရေးတွေကစပွဲရိုးတွေစပင်းညက်တွေလိုဟန်ဆောင်ပြီးတော့ထောက်လှမ်းခဲ့ပုံတွေကိုပြသထားပါတယ်နိုင်ငံသားကအချိန်မရွေးတိုက်ခိုက်နိုင်တဲ့ဆိုပြီးဘုံခိုခြင်းတွေလှုပ်ထားရတာကိုလည်းနောက်မျိုးဆက်တွေတိနိုင်အောင်ဘုံခိုခြင်းဟောင်းကိုအရင်ပုံစံမပြတ်ထားထားပါတယ်အဲဒီတော့ကအစိုးရပိုင်း Elturis ဆိုတဲ့ခီးသွားလုပ်ငန်းတစ်ခုပဲရှိခဲ့ပြီးနိုင်ငံကိုလာလည်ခြင်းတွေဆိုရင်ကိုရေးအချက်လက်အသေးစိတ်စာနဲ့ရေးသားတင်ပြရပါတယ်အများအပြားလဲပြည်ဝင်ခွင့်ငင်းခံခဲ့ရပါတယ်။ American, Israel နဲ့ South Africa နိုင်ငံတွေကဆိုရင်တော့ visa လုံးဝမပေးခဲ့ပါဘူး။အဲ့လိုနိုင်ငံသားတွေလာခွင့်ရဖို့သိတ်ကိုခက်ခဲရုံနဲ့မဟုတ်ဘဲနိုင်ငံတွေကိုရောက်လာသူတွေကိုဝှစ်စားစေရင်ပုံကအစားတင်းကျပ်ထားပုံကိုပြလိုက်မှုကရှင်းပြပါတယ
်။ Mekufi priest avec politis
ကဘာလဲခီးတဲ့ရေလိုင်းနိုင်ငံသား fashion ပုံစံတွေဝှစ်စားလာလို့မရဘူးဆိုတာကြိုအသိပေးထားရုံနဲ့မဟုတ်ဘူး။နိုင်ငံဝင်မှလည်းရဲတွေကစောင့်ကြည့်တားဆီးပါတယ်။ဒါရီမကမုန်းစိတ်မွေးရှေတို့ဇပင်ရှေတို့နဲ့အမျိုးသားတွေရောက်လာရင်ညက်ပြဖို့ဇပင်ညက်သမားတောင်လည်းအများကြီးရှိပါတယ်။ခေါင်းပွိုင်တွေဝတ်တဲ့ဘောင်းမီလိုမျိုးထူးထူးခြားခြားအဝတ်စားတွေဝတ်ထားကြသလားဆိုတာစောင့်ကြည့်ဖို့လည်းအင်ဂျီချုပ်သူတယောက်ကိုထားထားပါတယ်။အဲ့ဒီအချိန်မှာအယ်ဘေးနီးယားတဲကိုနိုင်ငံသားဝတ်စားစင်ရင်ပုံမျိုးနဲ့ဆိုလုံးဝဝင်ခွင့်မပြုပါဘူး
။လူငယ်တဲ့နှစ်ပေါင်း40ကွန်မြူနတီအာနာပြည်သူတွေစိုးရိမ်ကြောက်ရွံ့မှုနဲ့နေထိုင်ခဲ့ကြရသလိုနိုင်ငံသားကလာလဲတဲ့ဧည့်သည်တွေကိုပါကြောက်လန့်နေအောင်လုပ်ထားတာတွေကိုဒီပြလိုက်မှာမိမောင်းထိုးပြသထားတာဖြစ်ပါတယ်။အမေရိကန်နဲ့ဆိုဗီယက်တွေနျူကလ িয়ার ဘုံလာကျဲလိမ့်မယ်ဆိုပြီးဘုံခိုခြင်းတွေဆောက်ခိုင်းထားလို့နိုင်ငံတော်မှာဘုံခိုခြင်းပေါင်း 38,000 ထက်မနည်းရှိခဲ့တာကနေနိုင်ငံသားတွေဆိုရင်အစိုးရကိုဖြုတ်ချဖို့ကြံစည်ထောက်လန့်သူတွေလို့မြင်အောင်လို့ခြောက်ပြောခဲ့ကြတာကိုလည်းပြလိုက်ပူးတွဲဖွင့်ထားသူကရှင်းပြပါတယ်။
အယ
်ဘေးနီးယားနိုင်ငံတိုက်ခိုက်ခံနေရတယ်ဆိုတာမျိုးနဲ့အမြဲဝါဒဖြန့်မာတယ်။နိုင်ငံသားကလာတိုက်လိမ့်မယ်။အမေရိကန်တွေလာတိုက်လိမ့်မယ်။ပါလက်စတိုင်းကိုကာကွယ်တဲ့ကိစ္စမှာအစ္စရေးနဲ့သဘောမတူလို့အစ္စရေးကလာတိုက်လိမ့်မယ်ဆိုတာမျိုးတစ်ချိန်လုံးပြောနေတာပါ။တနိုင်ငံလုံးကိုအခုလိုစိတ်သက်စစ်စင်ရေးလုပ်ပြီးတော့အာဏာရှင်သက်ဆိုးရှေဖို့လုပ်ခဲ့ပါတယ်။အဲ့ဒါကြောင့်ကဘာလှည့်ခီးတဲ့တွေဆိုလဲမိတ်ဆွေတွေလို့မမြင်ပဲရန်သူတွေလို့မြင်ခဲ့ကြတာပါအ
အာနာရှင်ဟောင်းအန်ဗဲဟော်ဂျာလက်ထက်တုန်းကတခုတည်းသောခီးသွွားလုပ်ငန်းမှာအထူးထောက်လှမ်းရေးဌာနထားရှိပြီးတော့အဲလန်းညွန့်တွေကိုလည်းစီးစစ်စောင့်ကြည့်ခဲ့ပါတယ်။အဲလန်းညွန့်တွေအနေနဲ့အဲဒီတွေနဲ့ပုံကိုရေးဆိုင်ရာလုံးဝမပြောရသလိုနိုင်ငံနဲ့ပတ်သက်လို့လည်းအာနာပိုင်တွေပြောခွင့်ပေးထားတာလောက်ပဲပြောပြရပါတယ
်။အဲ့ဒီအချိန်တုန်းကအဲလန်းညွန့်လှုပ်ဖို့ဆိုရင်တော်တော်လေးခက်ခဲမှာပါ။အဲလန်းညွန့်ဆိုတာကနေရာတိုင်းမှာရနိုင်တဲ့တမိုင်းချောင်းတွေနေဆွဲတွေအချက်လက်တွေကိုပြောပြတာမျိုးထက်ကိုယ်တိုင်ကြုံမှုတွေ့ဘူးတာကိုဧည့်သည်တွေသိအောင်လို့ပြန်ပြီးတော့မျှဝေရှင်းပြပြောပြပြီးတော့သူတို့ကိုယ်တိုင်အတွေ့အကြုံရသွားအောင်လို့အကူအညီပေးရတာလို့တော့ကျွန်မထင်ပါတယ်။ community kit တုံးကအဲ့လိုသာကိုယ့်ရဲ့အတွေ့အကြုံတွေတွားပြီးတော့ပြောပြရင်အဖမ်းခံရမှာသိကြပါတယ်။ကျွန်မဆိုရင်တော့ community kit မှာအဲလန်းညွန့်အလုပ်လုပ်နိုင်မယ်မထင်ပါဘူး။အခုတော့အဲ့လိုမျိုးမဟုတ်လို့တော်ပါသေးတယ်
။နိုင်ငံတောင်ဘက်မှာဂရိနိုင်ငံအနောက်ဘက်မှာအေဒရီယတစ်ပင်လယ်ရှိတဲ့အယ်ဘေးနီးယားနိုင်ငံဟာတဘာဝရှုခင်းအလှတွေပေါ်တဲ့နိုင်ငံတစ်ခုဖြစ်ခဲ့ပေမဲ့ကွန်ပျူတာအာဏာရှင်အုပ်ချုပ်ခဲ့စဉ်တုန်းကနှစ်ဆင်လာခွင့်ပြုတဲ့နိုင်ငံသားကဘာလဲ့ဧည့်သည်ကယာကနန်းသာရှိခဲ့ပါတယ်။လှပတဲ့ပင်လယ်ကမ်းခြေတွေရှိရာကိုကဘာလဲ့ဧည့်သည်တွေဘတ်စကားတွေပေါ်ကနေသွားကြည့်ခွင့်ပြုခဲ့ပေမဲ့ကမ်းခြေစင်းရေကူးခွင့်ကိုတော့ပိတ်ပင်ထားခဲ့ပါတယ်။ကဘာလှည့်ဧည့်သည်ရဲ့ခြေလှမ်းတိုင်းကိုစောင့်ကြည့်ထောက်လှမ်းနေခဲ့တာဖြစ်ပါတယ်
။ I think it would be very disarming to know that over my shoulder somebody's watching.
ကိုဘာလှုပ်လို့စောင့်ကြည့်ခံနေရမယ်။ပြောသမျှစောင့်နားထောင်နေမယ်ဆိုရင်ကျမဆိုရင်တော်တော်လေးကိုမလုံခြုံသလိုခံစားရမယ်လို့ထင်ပါတယ်။ကိုတခုခုပြောလိုက်လို့အာနာဘန်တွေဘက်ကမှားတယ်လို့ထင်ရင်ထောင်ချခံရမယ်။နိုင်ငံကနေနှစ်ထုတ်ခံရမယ်အခြေအနေမျိုးရောက်သွားနိုင်ပါတယ်။အခုလိုတစ်ချိန်လုံးစိုးရင်ကြောက်ရွံ့မှုတွေနဲ့ဒီကလူတွေနှစ်ပေါင်းများစွာဘယ်လိုနေခဲ့ကြသလဲကျွန်မစဉ်းစားကြည့်လို့တော့မရပါဘူးအာနာရှင်ဆူရကိုစန့်ကျင်တဲ့အပြောမျိုးအတွေးမျိုးဖြစ်သွားမလားဆိုတာမျိုးတစ်ချိန်လုံးစိုးရင်စိတ်နဲ့နေခဲ့ကြရမယ်ထင်ပါတယ
်တစ်ချိန်လုံးကပြေဝေခွင့်မရခဲ့ကြတဲ့ American ခီးသွားဧည့်သည်တွေအခုတော့ Albania နိုင်ငံကိုလာလည်နေကြပါပြီဒေသခံတွေရဲ့ဖော်ပြမှုနဲ့ Albania နိုင်ငံရဲ့ထူးခြားမှုတွေကိုအခုလိုမျိုးနိုင်ငံသားတွေမျက်မြင်ခံစားနိုင်ကြဖို့အတိတ်မှာဖြစ်ခဲ့တာတွေထပ်မဖြစ်ဖို့အရေးကြီးတယ်လို့ဧည့်သည်တွေကပြောပါတယ
် I think in any situation you can learn from history because if we do not learn
ဘယ်လိုအခြေအနေမျိုးပဲဖြစ်ဖြစ်သမိုင်းကနေသင်ခန်းစာယူသင့်တယ်လို့ထင်ပါတယ်မဟုတ်ရင်တော့ဒီလိုအဖြစ်မျိုးပြန်ဖြစ်မှာသိကြပါတယ်အခုလိုပြည်သူတွေကိုဖိနှိပ်တဲ့အာဏာရှင်မျိုးနောက်တစ်ချိန်ပြန်ပေါ်လာမှာကိုခွင့်ပြုလို့မရပါဘူး
အာနာရှင်ဟောင်းအန်ဗဲဟော်ဂျာ1985ခုနှစ်မှာကွယ်လွန်သွားခဲ့ပြီးတဲ့နောက်1990ပြည်နှစ်ပိုင်းတွေကစပြီးအယ်ဘေးနီးယားနိုင်ငံဟာဒီမိုကရေစီအသွင်ပြောင်းလဲခဲ့တာအခုတော့ EU ဥရောပသမဂ္ဂရဲ့ဝင်ခွင့်ရနိုင်ဖို့ကြိုးစားနေတဲ့အဆင့်ကိုရောက်နေပါပြီအယ်ဘေးနီးယားနိုင်ငံကိုလာလည်ကြတဲ့ကမ္ဘာလှည့်ဧည့်သည်အရေးအတွက်ကလည်းတန်းနဲ့ချီတိုးလာတာမှာ2023ခုနှစ်တုန်းက10တန်းထက်မနည်းရှိခဲ့ပါတယ်နိုင်ငံသားဧည့်သည်တွေကိုကြိုဆိုတဲ့နိုင်ငံဖြစ်တယ်ဆိုတာကိုအယ်ဘေးနီးယားခီးသွားလုပ်ငန်းတွေကစူးစမ်းပြသနေကြပြီးလာလေတဲ့ဧည့်သည်ပိုပိုများလာမယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။မဆူမြတ်မော်တင်ဆက်ပေးခဲ့တာပါရှင်။ဒီကညရဲ့အပတ်စဉ်စီစဉ်လေးကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကို Max Kinley ကပြောပြပေးပါမယ်ရှင်။
လေနိုနိုင်ငံတောင်ပိုင်းကိုအစ္စရေးကလေကြောင်းကနေဒီနေ့လဲဆက်လက်တိုက်ခိုက်နေပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်နှစ်ရက်အတွင်းလေဗနွန်နိုင်ငံသား950ကျော်သေဆုံးခဲ့တယ်လို့လူပေါင်း1650လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။သေဆုံးခဲ့သူတွေထဲမှာကလေးငယ်35ယောက်နဲ့အမျိုးသမီး60နီးပါးပါဝင်တယ်လို့လေဗနွန်ကျန်းမာရေးအရှိတွေကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေဒီကနေ့မင်ကွန်းပြောနေကြတာမှာကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံအကြောင်းလဲထည့်သွင်းပြောခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကမ္ဘာကူလသမဂ္ဂညီလာခံမှာမိန့်ခွန်းပြောခဲ့ပါတယ်။ဂျိုးဘိုင်ဒန်ကကမ္ဘာကြီးမှာဖြစ်နေတဲ့ငြိမ်းချမ်းရေးကိုချိန်ချောင်နေတဲ့ကိစ္စတွေကိုဒီနေ့ပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောသွားပါတယ်။သမ္မတဘိုင်ဒန်ကအထွေထွေညီလာခံမှာအမေရိကန်သမ္မတအနေနဲ့နောက်ဆုံးကြိမ်ပြောတာဖြစ်တယ်ဆိုတာနဲ့သူ့ရဲ့မိန့်ခွန်းကိုစတင်ခဲ့ပါတယ်။ကက်သလစ်အသင်းတော်ရဲ့အကြီးအကဲပိုပ်ဟန်မင်းကြီးဖရန်စစ်ကအကျဉ်းကျနေတဲ့ဒေါန်ဆန်းစုကြည်ကိုဗာတီကန်နိုင်ငံမှာခိုလုံခွင့်ပေးမယ်လို့ကန့်လန့်ခဲ့ပါတယ်။ပိုပ်ဟန်မင်းကြီးကဒေါန်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့တောင်းဆိုကြောင်းနဲ့ဒေါန်ဆန်းစုကြည်ရဲ့သားဖြစ်သူနဲ့လည်းအီတလီနိုင်ငံရောမမြို့တော်မှာတွေ့ဆုံခဲ့ပြီးတော့ဗာတီကန်မှာလာရောက်ခိုလုံမယ်ဆိုရင်လက်ခံမယ်လို့ကန့်လန့်ခဲ့ကြောင်းကိုအာရှကခရီးယန်ဘုန်းတော်ကြီးတွေကိုပြောပြခဲ့တယ်လို့ခီးစဉ်မှတ်တမ်းတွေရသိရပါတယ်ရှင်။
သ တဲ့ရင်ကြီးချက်ကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလီယံနဲ့ရောဘတ်မိုက်ကလင်းတို့ဖြစ်ပါတယ်။ VOA American အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သက်လိုက်အပြင်online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။ video ကိုနားတော်တာဆင်မေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သရရှင်များတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကြီးငြိမ်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျွန်မလေးမပါ This program.